Welcome to the Voice of America in Burmese.
Washington Bureau View American Tangani, Natalia, Marchland, Nasaku, Tanilani, Menakin season ago, Yamasan Rodimene, Tonaigani, Kunanaiti, Lainomita Donson and Lizen and Lizard Ship, Lainamita Dia, Guzirogani, Ton and Bini Babi, Coronavirus Kusamusaya, Yibo, Chinija, View in Yamabai season ago, Yaune Ton and Bini Raba, Parmazono, Tanigo, Gunyawi, Aune, Dubia, Bibame, Jama Kimu Taba. မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးကတည်းကတရက်အတွင်းဆန္ဒပြပြည်သူတရားကျော်တေဆုံးမှုတွေစနေနေ့မှာကျုံတရပါပဲတနင်္ဂနွေနေ့မှာလည်းဆန္ဒပြမှုတွေဆက်ပြီးရှိနေတယ်လို့စစ်တပ်ရဲ့ရဲတွေကလည်းညအချိန်ထိပါဆက်ပြီးရှိစစ်တွေနဲ့ပြစ်ခတ်နေနေနေသေးပါ
တတိယမှာတနင်္ဂနွေနေ့ည9:00လောက်ကစနိုက်ပါလက်ဖြောင်ကြားတွေကချောင်းမြောင်းပြစ်ခတ်နေတယ်လို့လူမှုမီဒီယာတွေမှာလိုက်တင်ထားတာပါတနက်ထိမှန်သူတွေပါရှိနေပြီးတေဆုံးမှုရှိမရှိတော့မသိရသေးပါဘူးရန်ကုန်မှာတော့စနေနေ့ကတရက်သေးတေဆုံးရသူ30နီးပါးရှိခဲ့ပေမဲ့မြို့နယ်အတော်များများမှာတနင်္ဂနွေနေ့မှာလည်းလမ်းတွေပေါ်မှာအတားအဆီးတွေချပြီးပုံစံမျိုးစုံနဲ့ဆန္ဒပြမှုတွေရှိခဲ့ပါတယ် ရန်ကုန်မှာတနင်္ဂနွေနေ့ပြစ်ခတ်မှုတွေကြောင့်တောင်တကုန်းစာကြည့်တန်းနဲ့လှိုင်မြို့နယ်တွေမှာအနည်းဆုံး2ဦးစီသေဆုံးခဲ့ရပါတယ်။ကိုးနေထိုင်ရအိမ်တွေထဲမှာတော့အသက်အန္တရာယ်လုံခြုံမှုမရှိတော့ဘူးလို့ခန့်စမ်းနေရကြောင်းဒေသခံတွေကပြောပါတယ်။ဒဝဲကဆန္ဒပြသူတွေဟာရဲနဲ့စစ်တပ်ကိုရှောင်ကွင်းပြီး လမ်းတွေမှာလမ်းလျှောက်ဆန္ဒပြခဲ့ကြတယ်လို့အလံတွေဆိုက်မှုတွေကိုကင်ဆောင်ပြီးဆိုက်ကယ်တွေနဲ့လည်းဆန္ဒပြခဲ့ကြတာပါမုံရောင်မှာတော့တနင်္ဂနွေနေ့ကဆန္ဒပြသူတောင်းတဲ့ချီရှိခဲ့ပြီးမန္တလေးမြင်းကျန်းမြစ်ကြီးနားဗမောကတာတီဘောမိုးကုတ်ပဲခူးမောလိုက်ရေဦးကျွန်းနှောက်အပါဝင်နိုင်ငံတော်ကမြို့တွေမှာဆင့်အာနာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေလုပ်ခဲ့ပါတယ်တနင်္ဂန ိန့်ချိန်ကစပြီးအခုချိန်ထိနိုင်ငံတဝန်းဆန္ဒပြပွဲတွေမှာတိုက်ခတ်နှိမ်နင်းလာကြောင်းလူပေါင်း420ရဲ့မင်းတည်ဆုံးခဲ့ရပြီးဖြစ်ပါတယ်။မြန်မာပြည်သူတွေရဲ့ငြိမ်းချမ်းစွာဆန္ဒပြမှုတွေကိုတကယ်ကြီးအစ်စ်တွေနဲ့ဖြိုခွဲမှုဟာဒါတော့မှလက်ခံနိုင်စရာမရှိကြောင်းနဲ့မြန်မာစစ်တပ်အနေနဲ့အရက်သားတွေပေါ်မှာအကြမ်းဖက်ဖြိုခွဲမှုတွေချက်ချင်းရပ်တန့်ဖို့ဂျပန်အစိုးရကထပ်ပြီးပြင်းပြင်းထန်ထန်တိုက်တွန်းလိုက်ပါတယ်။နိုင်ငံတကာအတိုင်းဝိုင်းကထပ်တလဲလဲတောင်းဆိုနေပေမဲ့စစ်တပ်နဲ့ရဲကဆန္ဒပြပြည်သူတွေအပေါ်မှာအကြမ်းဖက်ဖြိုခွဲမှုတွေဆက်ပြီးလုပ်နေတဲ့အတွက်မတ်လ29ရက်နေ့တရက်ထဲမှာတေဆုံးမှုအများဆုံးဖြစ်သွားခဲ့တာတွေ့ရပြီးဒီလောက်ရက်ကိုဂျပန်အစိုးရကပြင်းပြင်းထန်ထန်ရှုတ်ချကြောင်းဂျပန်နိုင်ငံခြားရေးဝန်ကြီးတိုရှီမစ်ဆုမိုတဲဂျီကမတ်လ28ရက်နေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်ထိခိုက်ခံစားရသူတွေနဲ့မိသားစုတွေအတွက်လည်းအထူးဝမ်းနည်းရာကြောင်းပြောပါတယ်စစ်တပ်နဲ့ရဲတွေကအရက်သားတွေကိုပြစ်ခတ်နှိမ်နင်းတာဖမ်းမိသူတွေကိုလူမဆန်စွာပြုတ်မှုတာအပြင်သတင်းမီဒီယာတွေအပေါ်မှာပြင်းပြင်းထန်ထန်ခြေမှုန်းတာတွေဟာဒီမိုကရေစီဟာအရေးပါကြောင်းမြန်မာစစ်တပ်ရဲ့တင်ဝင်ကြေညာထားတာနဲ့လုံးဝကွဲလွဲနေကြောင်းနဲ့စစ်တပ်ဆိုတာဟာပြည်သူတွေရဲ့အသက်အန္တရာယ်ကိုပြည်ပရန်ကနေအကာအကွယ်ပေးရမယ်အဖွဲအစည်းတစ်ခုဖြစ်တယ်ဆိုတော့ကိုမြန်မာစစ်ကောင်းဆောင်ကပြန်အမှတ်ရတဲ့လို့လဲတတိပေးပါတယ်အရက်သားတွေပေါ်မှာအကြမ်းဖက်နေမှုတွေချက်ချင်းရပ်ဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်အပါအဝင်ဖမ်းဆီးထားသူတွေကိုချက်ချင်းပြန်လွှတ်ပေးဖို့ပြန်မြန်မာနိုင်ငံမှာဒီမိုကရေစီနီးကျနိုင်ငံရေးစနစ်တည်းပြန်ပြီးရလာအောင်လုပ်ဖို့လဲတိုက်တွန်းတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့နောက်ပိုင်းကမ္ဘာ့ဘဏ်နဲ့အာရှဖွံ့ဖြိုးရေးဘဏ် ADB တို့ကမြန်မာနိုင်ငံအတွက်ချထားပေးမဲ့ရန်ပုံငွေတွေကိုထိမ့်ချုပ်ထားလိုက်တာဟာတကယ်လို့နေတဲ့မြန်မာပြည်သူတွေအတွက်ထိခိုက်စေတယ်လို့အစိုးရနဲ့မပတ်သက်တဲ့စီမံကိန်းတချို့ဆက်ပြီးလဲပတ်နိုင်ဖို့အတွက်ငွေချေးပေးချင်သူတွေအတွက်ပါအဆင်မပြေဖြစ်သွားစေတယ်လို့ကြွန့်ချင်သူတွေကသုံးသပ်ကြပါတယ်။ February 1ရက်စစ်တပ်အာဏာသိမ်းခဲ့တဲ့နောက်မြန်မာနိုင်ငံနဲ့ပတ်သက်တဲ့ထိမ့်ချုပ်မှုတွေကို February 19ရက်နေ့မှာကမ္ဘာ့ဘဏ်ကစတင်ခဲ့တာဖြစ်ပြီး ADB ကလည်းကန်ထရိုက်အစ်စ်တွေနဲ့လုံလက်ဆစီမံကိန်းတွေအတွက်ရန်ပုံငွေတွေကိုပါမ မတ်လ၁၀ရက်နေ့မှာဆိုင်းထားလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ရာနဲ့ချီတဲ့ပြည်သူတွေကိုပြစ်ခတ်တပ်ဖြတ်ခဲ့တဲ့စစ်တပ်နဲ့အလုတ်ဆက်ပြီးမလုပ်ရအောင်ဒီဘဏ်တစ်ခုကနေဒေါ်လာတန်းရာပေါင်းများစွာကိုထိန်းချုပ်ထားလိုက်တာဖြစ်ပါတယ်။ဒါပေမဲ့ဒီဘဏ်တွေဟာနိုင်ငံတလွှားချေးရွာတွေကစိုက်ပျိုးရေးစီမံကိန်းတွေငှက်ဖျားကာကွယ်ကုသရေးနဲ့မွေးရဆေးဆွဲသူတွေအတွက်စီမံကိန်းတွေအပါအဝင်အခြေခံလူရန်းစားအများစုအတွက်ထောက်ပံ့မှုတွေပေးနေတာကြောင့်အခုလိုသူတို့ရဲ့ဆိုင်းငံ့မှုကနေတိတာတဲ့တက်ရောက်မှုတွေရှိလာစေတယ်လို့ကျွမ်းကျင်သူတွေကဝေဖန်ပါတယ်။ဒီဘဏ်ကြီးနှစ်ခုကနေမြန်မာနိုင်ငံတွင်းအဝေးပြေးလမ်းမကြီးတွေဆောက်လုပ်မှုကနေပြည့်စစ်ဓာတ်အားရဖို့လိုမျိုးပင်မအခြေခံအဆောက်အအုံဆိုင်ရာစီမံကိန်းတွေအတွက်ပါချင်းငွေတွေချထားပေးနေတာပါ။ကမ္ဘာ့ဘဏ်ကမြန်မာနိုင်ငံထဲမှာဒေါ်လာ 1.8 ဘီလီယံကျော်တန်တဲ့လုံလတ်စစီမံကိန်း24ခုရှိနေတယ်လို့ADB ကတော့ရထားရံပုံငွေဒေါ်လာ3ဘီလီယံခွဲကျော်ရှိပြီးဖေဖော်ဝါရီလအထိဆိုလုံလတ်ဆနဲ့အတည်ပြုထားတဲ့စီမံကိန်းပေါင်းအနည်းဆုံး69ခုနဲ့နောက်ထပ်လှုပ်ဆောင်မှုစီစဉ်ထားတဲ့စီမံကိန်းက10ခုလောက်ရှိနေတာပါ။ကရင်ပြည်နယ်ဖားပုံခရိုင်ဒေဘူးနီကျေးရွာကိုမြန်မာစစ်တပ်ကစနေနဲ့တနင်္ဂနွေနေ့တွေမှာလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံး3ဦးသေဆုံး10ဦးဒဏ်ရာရပြီးထိုင်းဘက်ကိုထွက်ပြေးတင်းရှောင်သူက3,000လောက်ရှိနေတယ်လို့အကူအညီပေးရေးအဖွဲ့တွေနဲ့လူခွင့်ရေးလှုပ်ရှားမှုအဖွဲ့တွေကပြောကြားလိုက်ပါတယ်။ကရင်ပြည်နယ်မှာနှစ်ပေါင်း20ကျော်အတွင်းပထမဆုံး၄ချောင်းကနေတိုက်ခိုက်ခံရမှုဖြစ်တယ်လို့လဲလူသားချင်းစာနာထောက်ကူမှုအဖွဲ့ Free Burma Rangers ရဲ့ညွှန်ကြားမှုဖြစ်တဲ့ American အထူးတပ်ဖွဲ့ဝင်ဟောင်း David Yuban ကတနင်္လာနေ့မှာ Sky News ကိုပြောပါတယ
်။ Last night and early this morningThe Burma Army launched airstrikes into
the Dapo Valley. ဒီကနေ့တိုက်ခိုက်မှုမရှိတာ။ပြောင်း20ကျော်ရှိနေပြီဖြစ်တဲ့အတွက်အခုတိုက်ခိုက်မှုကတိတ်ပြီးထူးခြားပါတယ်။ဒုတိယချက်အနေနဲ့ကတော့ရုရှားတရုတ်နဲ့တခြားနိုင်ငံတွေရဲ့အကူအညီနဲ့မြန်မာစစ်တပ်ရဲ့စွန့်ရင်တိုးတက်လာတာတွေ့ရတယ်လို့ပြောသွားတာပါ။ဒေဘူးနေချေရွာကိုမြန်မာစစ်တပ်ဘက်ကလေကြောင်းကနေတိုက်ခိုက်ရတဲ့အကြောင်းရင်းကိုတော့မသိရသေးပါဘူး။ဒါပေမဲ့အဲ့ဒီစနေနေ့မှာပဲဖားပုံခရိုင်တွင်းကမြန်မာစစ်တပ်ရဲ့တိမူထားအခြေစိုက်စခန်းကိုကင်းရလက်နဲ့ကန်တက် KNU ကတိုက်ခိုက်သိမ်းယူခဲ့ပြီးလက်နက်တွေနဲ့အတူစစ်သား၈ဦးကိုဖမ်းဆီးမိကြောင်း KNU ကဓာတ်ပုံတွေနဲ့အတူသတင်းထုတ်ပြန်ခဲ့တာဖြစ်ပါတယ
်။ VOA American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.3 MHz ဘိုင်းလိုမီတာ40 kHz 9.3 MHz ဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရရှင
်။ကျွန်တော်ညဝင်းအောင်ပါခင်ဗျာ။တနင်္လာနေ့မနက်ခင်း VOA ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းဆန့်ကျင်ဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွဲမှုအတွင်းနေ့စဉ်နဲ့မျှလူတွေတိုက်စုံနေရတာကိုအ мян ရပ်တန့်သွားစေရင်းနဲ့အာဏာသိမ်းကောင်စီအပေါ်နိုင်ငံတကာရဲ့ထိရောက်တဲ့ဖိအားတွေကြားရောက်လာစေဖို့အမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်ဖော်ဝင်းမြို့တရားရုံးရှိမှာတနင်္ဂနွေနေ့ကရာချီတဲ့မြန်မာတွေဆူယုံဆန္ဒပြခဲ့တဲ့အကြောင်းဆန္ဒပြပွဲမှာပါဝင်သူဦးကျော်သက်က VOA ကိုပြောပါတယ်
။အခုဒီနေ့ပြတဲ့စီမှာတော့ကျွန်တော်တို့ရဲ့မေယာပေါ့နော်တွန်ဟန်ရီဆိုတာသူလာပြီးတော့ကျွန်တော်တို့အခုလက်ရှိဒီနေ့မှာဟိုစစ်အကြမ်းဖက်အုပ်စုရဲ့နော်ဆက်ဖြတ်မှုတွေပြည်သူတွေတိမဲ့ပြည်သူတွေတည်ကျင်နေတဲ့အတွက်လည်းသူတို့ဝမ်းနေတယ်။နောက်ပြီးသူတို့အနေနဲ့လည်းအတက်တိုင်ဆုံးအမေရိကန်အစိုးရကိုဆက်လက်ပြားပေးပြီးတော့ကူညီမယ်ဆိုတာကိုလည်းသူတို့ပြောသွားတယ်။အဲဒါတခါကျွန်တော်တို့ဒီပါလည်းဆက်ပြီးတော့ကျွန်တော်တို့ကအခုဘာတွေလုပ်နေလဲဆိုရင် CRPH အတွက်ကိုနော်ကျွန်တော်တို့ထောက်ခံတဲ့အနေနဲ့လူအားနဲ့တော့လည်းကောင်းငွေအားနဲ့တော့လည်းကောင်းစိတ်ဓာတ်အေးအေးတော့လည်းကောင်းနော်အားလုံးကိုကျွန်တော်တို့ထောက်ပံ့ပေးဖို့အတွက်စပြီးတော့အခုဒီမှာစီစဉ်နေတယ်။မနေ့ကဆိုရင်ကျွန်တော်တို့ဗမာပြည်ကိုစီးရအထိကျွန်တော်ဆက်ဖို့ပြည်သူတွေတောင်းဆိုပါတယ်ဆိုတော့ White House ပေါ့နော်သမားကြီးနေတဲ့အရှိမအကိုကျွန်တော်တို့သွားပြီးတော့နော်ကျွန်တော်သက်ဆန္ဒပြပါတယ
်အာရှတိုက်တဲကထိုင်ဝမ်ကျွန်းမှာလဲမြန်မာနိုင်ငံကနေရွှေပြောင်းအခြေချလာကြတဲ့မြန်မာကျောင်းသားမိသားစုတွေကလက်ရှိမြန်မာနိုင်ငံရဲ့အခြေအနေကိုထင်ရှားစေတဲ့စစ်တပ်နဲ့ရဲကဆန္ဒပြသူတွေကိုအကြမ်းဖက်နှိမ်နင်းတဲ့စင်တင်ပြဇာတ်တစ်ခုတနင်္ဂနွေနေ့ကကပြခဲ့တာကိုလူမှုကွန်ရက်ဗီဒီယိုမှာတွေ့ရပါတယ
်မလုံးတော့မလုံးတော့မလုံးတော့
အလားတူဥရောပတိုက်တဲက ဒီမနိုင်ငံမှာလဲမြန်မာနဲ့ကရင်ကချင်တိုင်းရင်းသားပေါင်းစုံဒုတိယနှိပါစုဝေးပြီးတနင်္ဂနွေနေ့ကတရုတ်တန်ရုံရှိသွားရောက်ဟောပြောဆန္ဒပြခဲ့ကြပါတယ်
။ပြည်တွင်းမှာစံစားနေရတဲ့လက်ပဲကြုံနေရတဲ့သူတွေအားလုံးနဲ့အတူတူကျွန်တော်လဲကျွန်တော်တို့ရဲ့ရင်ထဲမှာစံစားရပါလေ။ကျွန်တော်တို့လဲခင်ဗျားတို့နဲ့အတူတူပါဆိုတော့အားလုံးကိုသာကြောက်ရလို့ပါလေ။ဒီလူသက်သမားတွေကိုကျွန်တော်တို့ရှင်းပြနိုင်ဖို့အတွက်ကျွန်တော်ပြည်သူပြည်သားမြန်မာနိုင်ငံမှာလူတွေအားလုံးသတိတရုံနဲ့ပုံရံသူဖြစ်တဲ့တောင်ကျင်းသူအဖွဲ့ကိုပြိုချလာမှာဖြစ်ပါလေ
။အမေရိကန်ပြည်ထောင်စုဂျပန်တောင်ကိုရီးယားနိုင်ငံတွေမှာလည်းလာမယ့်သတင်းပတ်တွေထဲမြန်မာတိုင်းရုံနဲ့စစ်ကောင်စစ်ဝင်ရုံရှိတွေမှာတွားရောက်ဆန္ဒပြကြအောင်မယ်လို့သိရပါပါတယ်ခင်ဗျာ။မြန်မာနိုင်ငံကလက်တလောဖြစ်ရတွေကိုကဘာကြီးကစောင့်ကြည့်နေခြင်းမှာပဲမတ်လ29ရက်နေ့ညကထိုင်းနိုင်ငံမှာကျင်းပသွားတဲ့Miss Grand International 2020ပြိုင်ပွဲအတွင်းမြန်မာနိုင်ငံကိုကိုစားပြုဝင်ရောက်ရှင်ပြိုင်တဲ့အလှမယ်ဟန်လေးကမြန်မာနိုင်ငံတွင်လူရကျော်တည်ဆုံးခဲ့တဲ့စစ်တပ်ရဲ့အကြမ်းဖက်လူရက်တွေကိုဗီဒီယိုနဲ့ပြသရင်းနိုင်ငံတကာကကူညီတားဆီးပေးကြဖို့တောင်းဆိုသွားပါတယ်။ဘယ်နိုင်ငံမဆိုပြည်သူတွေဟာသူတို့နိုင်ငံကိုငြိမ်းချမ်းစွာနဲ့သာယာဝါပြောချမ်းသာစေခြင်းကြပေမဲ့တိုင်းပြည်ရဲ့အာဏာပိုင်တွေကသူတို့အတအတွက်သူတို့အာဏာကိုအသုံးပြုနေကြခြင်းဟာမသိတော့ဘူးလို့အလှမယ်ဟန်လေးကထောက်ပြပြောဆိုသွားပါတယ
် The people from Myanmar they are walking on the streets for the democracy I'm also the one who wrote for the democracy on the street right now Thank you so much to the Miss Grand International
organization မြန်မာပြည်သူတွေကလမ်းမတွေပေါ်ထွက်ပြီးဒီမိုကရေစီရေးအတွက်လှုပ်ရှားနေကြပါတယ်အဲ့ဒီလှုပ်ရှားမှုတွေမှာကျွန်မလည်းပါဝင်နေတာပါကျွန်မတိုင်းပြည်အခြေအနေနဲ့ပတ်သက်လို့နိုင်ငံတကာကဖို့သိအောင်အခုလိုဖွင့်အားပြောခွင့်ပေးတဲ့Miss International အဖွဲ့အစည်းကြီးကိုလည်းအရမ်းပဲကျေးဇူးတင်ပါတယ်မြန်မာပြည်ကိုဝမ်းဝမ်းကူညီကြပါလို့ဒီကနေ့တောင်းဆိုလိုပါတယ်နိုင်ငံတကာရဲ့အကူအညီတွေကျမတို့အရေးတကြီးလိုအပ်နေပါတယ်လို့သူကပြောသွားပါတယ်သူစကားအစိုးမှာတော့ဟန်လေးက Michael Jackson ရဲ့ Heal the World ဆိုတဲ့သချင်းကိုအလွတ်သီးဆိုသွားခဲ့ပါတယ်အလှမယ်ဟန်လေးကနိုင်ငံတကာပွဲစဉ်မြင့်ထက်မှာအခုလိုမြန်မာပြည်အရေးမပြောဆိုခင်ကတည်းကသူ့ရဲ့လူမှုကွန်ရက် Facebook မှာ CDM လှူရှားမှုရန်ပုံငွေထည့်ဝင်ရေးအကြောင်းတွေနဲ့ဆန္ဒပြကျောင်းသားတွေဖမ်းဆီးခံရတဲ့အကြောင်းတွေကိုလည်းရေးသားခဲ့သူဖြစ်ပါတယ်။မြန်မာအီဂျစ်နိုင်ငံဆူရတ်ဒူမြောင်တဲ့6ရက်ကြာပြင်းမိနေတဲ့ကွန်စစ်တာတွေအပြည့်တင်ထားတဲ့အီယာမဒင်မော်ကြီးကိုရေထဲပြန်မျောနိုင်ရေမျောလင်းချက်တွေတနင်္ဂနွေနေ့ကပိုတိုးလာပါတယ်။ဒီလိုပြင်းမိနေတဲ့အတွက်နိုင်ငံတကာကုန်သွယ်မှုအဟန့်တားဖြစ်စေပြီးကုန်သွယ်ရေးမှာဒေါ်လာတန်ပေါင်းများစွာနှင်းနာနေရပါတယ်။ဘောလုံးငင်း၄ကွင်းစာကျော်ရှည်လျားတဲ့ MV Ever Given ဆိုတဲ့ဒင်မော်ကြီးဟာပြီးခဲ့တဲ့အင်္ဂါနေ့ကစလို့ကဘာကျော်ဆူရတ်ဒူမြောင်နဲ့ကန္နာသိမ့်မိနေတာကြောင့်သူများအဝင်ထွက်ရေလမ်းကြောင်းအသုံးပြုလို့မရပဲဖြစ်နေခဲ့တာပါ MV Giving ကိုကဲထုတ်မဲ့အီတလီနဲ့ Dash ပိုင်းဆွဲသင်းမောနှစင်းဖင်လန်ဒီကိုဖြတ်ပြီး SUS2 မြောင်းစီဦးတီခုံမောင်းလာနေပါလေဒီရေတက်ချိန်မှာဒီသင်းမောကိုဆွဲထုတ်သွားနိုင်လိမ့်မယ်လို့ကျန်းကျင်သူတွေကခံမှန်းပါတယ် SUS2 မြောင်းမှာအခုလိုအရာမကုန်တင်သင်းမောကြီးပြိမိနေတဲ့အတွက်အာရှနဲ့ဥရောပကြားသွားလာနေကြတဲ့အခြားသင်းမောတွေအာဖရိကရဲ့ Good Hope အငူကိုဖြတ်ပြီးသွားလာကြဖို့သင်းမောကုမ္ပဏီတွေကိုတိုက်တွန်းထားပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စုကနေညဘက်တောက်လျှောက်နှင်ထုတ်ခံရတဲ့ရွှေပြောင်းအခြေချလူသူတွေဟာရာဇဝတ်မှုထူပြောတဲ့မက္ကဆီကိုနိုင်ငံဗချန်းကိုပြန်ရောက်သွားတဲ့အတွက်အရင်ကမှန်းသားသလိုအမေရိကန်မှာခိုလုံခွင့်ရဖို့ခက်ခဲသွားပြီးရှေ့ဆက်လွတ်နိုင်မဲ့နီးလန်းတွေကိုရှာဖွေလာကြပါတယ်သူတို့တွေဟာအမေရိကန်မှာအခြေချခွင့်ရနိုင်ဖို့လမ်းကြောင်းအတွက်လူကုန်ကူးသူတွေကိုငွေကြေးပေးပြီးလာကြရတာပါအသက်9နှစ်နဲ့အောက်ကလေးတွေရှိတဲ့နေဆက်ဖြတ်ကျော်ဝင်လာသူတွေကိုတော့ပြန်မပို့ပဲအမေရိကန်နိုင်ငံမှာခိုလုံခွင့်ရှောက်ထားခွင့်ပေးထားတယ်လို့နေဆက်လုံခြုံရေးတပ်ဖွဲ့ကပြောပါတယ်။အခုလိုနေဆက်ဖြတ်ကျော်လာတဲ့မိသားစုပေါင်း 2,200 ထဲက 300 ကိုပြီးခဲ့တဲ့ကြာသပတေးနေ့ကပြည်နှံတန်းပြီးခဲ့တာဖြစ်ပါတယ်ခင်ဗျာ။ VOA ရဲ့တနင်္လာနေ့မနက်ခင်းသတင်းတွေကိုဒေါက်ကင်မျိုးသက်နဲ့အတူကျွန်တော်ညံဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်အခုချိန်အားစပြီးဆက်သွယ်မေးမြန်းချက်သတင်းပေးပို့ချက်တွေကိုနားဆင်ရမှာပါခင်ဗျာ
မင်္ဂလာပါရှင်ကျမအင်ဂျင်နိုင်ပါမြန်မာနိုင်ငံမှာဖေဖော်ဝါရီလ၁ရက်နေ့ကစစ်အာဏာသိမ်းပြီးနောက်ငြိမ်းချမ်းစွာဆန္ဒပြပွဲတွေကိုစစ်ကောင်စီကအင်အားသုံးအပြင်းထန် အကြမ်းဖက်ဖြုတ်ခွဲနေမှုအပေါ်တပိတ်တိုက်ပွဲတွေမှာရှေ့တန်းကဦးဆောင်ခဲ့သူတွေဟာအခုဆိုရင်မြန်မာနယ်စပ်တစ်လျှောက်မှာရက်တူလက်နက်ကိုင်တင်းနှန်းတွေတက်ရောက်တင်းယူနေကြောင်းနာမည်ကျော် New York Times သတင်းစာအပါအဝင်နိုင်ငံတကာသတင်းမီဒီယာတွေမှာပြီးခဲ့တဲ့သတင်းပကဖော်ပြခဲ့ကြပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့မြို့ပြတပိတ်တွေမှာကိုတိုင်ဦးဆောင်ခဲ့သူတဦးဖြစ်ပြီးအခုနယ်စပ်တနေရာကိုရောက်ရှိနေတဲ့ကချင်တိုင်းသားလူငယ်ကောင်းဆောင်ဘရန်ကို VOE ကဆက်သွယ်မြင်းမြန်းထားပါတယ်ရှင
်။ရန်ကုန်မှာတော့ February 20ကနေစပြီးမှစစ်ကောင်စီကနေအကြမ်းဖက်ပြီးမှဖမ်းဆီးတပ်ဖြတ်တဲ့ဟာတွေကိုယနေ့ထိနေစင်တဲ့အမျှလှုပ်ဆောင်လာခဲ့တဲ့အခြေအနေမှာလူငယ်တွေအများစုဟာဒီ Non-violent Movement ကိုတန်တရားရှိလာကြတဲ့အပိုင်းတွေလည်းတွေ့ရပါတယ်။တစ်ဖက်ကစစ်ကောင်စီအနေနဲ့နေစင်တဲ့အမျှတပ်ဖြတ်နေတဲ့ဟာကိုလက်နက်မဲ့ပြည်သူတွေကတအားကိုခံပြင်းကြပါတယ်။အင်မတန်မှခံပြင်းကြပါတယ်။ရှိရလက်နက်နဲ့ရှိရလက်နက်ဆိုတာတူတူကဘာမှတို့ထိခိုက်မှုမရှိနိုင်တဲ့ညီပန်းလောက်နဲ့ပဲတို့တို့ခုခံပြီးမှဒီငင်းချမ်းစွာနဲ့တို့တို့ဆန္ဒပြကြတဲ့ဟာကိုတွေ့ရတယ်။တစ်ဖက်မှာနေစင်တဲ့မြအသက်ပေးဆက်ရတော့ဒီပေါ်မှာခံပြင်းပြီးမှငါတို့ဟာတစ်ခုခုနဲ့တော့တိုက်ခိုက်ရတော့မယ်ပြန်လေတုံ့ပြန်ရတော့မယ်ဆိုတဲ့ရည်ရချက်နဲ့လူငယ်တချို့တွေဟာဒီလက်နက်ကင်လမ်းစဉ်ကိုရွေးချယ်သွားကြတဲ့ဟာတွေကိုလည်းကျွန်တော်ကြားမြင်နေရပါတယ်။အများအပြားဒီဘက်ကလမ်းစဉ်ကိုရွေးချယ်ကြတဲ့ဟာကိုတွေ့ရတယ်။ဒီကျွန်တော်တို့မြန်မာပြည်ရဲ့အခြေအနေအရရှိနေတဲ့လက်နက်ကင်တွေတိုင်းရင်းသားလက်နက်ကင်တွေနဲ့စုဖွဲ့ပြီးမှနိုင်ငံရေးပုံယူမှချက်ပန်းတိုင်တစ်ခုတရားတွေရှိပြီးမှအတူလက်တွဲတော့မယ်ဆိုရင်ဒီခီးကကျွန်တော်တို့အတွက်ပုံမအောင်မြင်မယ်ဆိုတဲ့ဟာကိုကတော့ကျွန်တော်ယုံကြည်ပါတယ်
တစ်ဖက်မှာကြတော့လေအဲ့လိုဆရာနာသိမှုရက်တန့်မှုအတွက်နီလန်းကြီးရှာတဲ့နေရာမှာဒီအလုံးပါဝင်တဲ့သူတက်ဆိုင်တဲ့သူတွေအကုန်လုံးဟိုဆွေးနွေးအဖြေရှာဖို့ဆိုတဲ့နီလန်းကြီးကိုလည်းဟိုတိုက်တွန်းလာတာရှိပါတယ်တစ်ဖက်မှာလည်းစစ်ကောင်စီရဲ့ဖိနှိပ်အုပ်ချုပ်မှုတွေရှိနေတယ်တိုက်စုံမှုကနေ့စဉ်နဲ့လည်းဖြစ်နေတာဟိုလူတွေရဲ့နာကျင်မှုကလည်းရှိနေတော့ဆွေးနွေးအဖြေရှာဖို့ဆိုတဲ့နီလန်းကရောဖြစ်နိုင်မယ်လို့ရောမြင်ပါလားရှင့်
ကျွန်တော်တို့ဒီပေါ်မှာလုံးဝကိုလက်မခံပါဘူးပြကျွန်တော်တို့လည်း international နဲ့လက်တွေ့ချိတ်ဆက်တဲ့ဘိုင်းတွေမှာသူတို့နဲ့ advocacy လုပ်တဲ့ဘိုင်းတွေမှာသူတို့ကတော့ဒီ negotiation process ကိုသူတို့ကတော့ဆွေးနွေးကြပါတယ်ဆိုတော့ဒီဟာကိုတော့ကျွန်တော်တို့အနေနဲ့လုံးဝလက်ခံလို့မရတော့ပါဘူးဘာဖြစ်လို့လဲဆိုရင်ဒီနေ့ထိတည်ဆုံးသူတွေဟာမြန်မာနိုင်ငံအနှံ့မှာဆိုရင်လူငယ်ပေါင်းအတက်ပေါင်းစုံပေါ့များတော့ဖြစ်တော့လူငယ်တွေပေါ့နော်လူငယ်ပေါင်း400ကျော်နေနေရှိနေတဲ့ဟာကိုတွေ့ရပြီးဖမ်းဆီးခံရသူတွေလည်းအများကြီးရှိပြီဒါဟာကျွန်တော်တို့အတွက်ဒီလူတွေအုပ်စုတွေကိုကျွန်တော်တို့အနေနဲ့အရှုံးပေးပြီးမှညှိနှိုင်းဆွေးနွေးမဲ့အပိုင်းတွေကိုလုပ်တာဟာဒါဟာကျွန်တော်တို့အတွက်လုံးဝကိုမတင့်တော်တဲ့အရာတစ်ခုလို့မြင်ပါတယ်။များတော့အဖြစ်ကျွန်တော်တို့အာလုံးနီပါတီအာဏာရှင်ကိုတော်လှန်ဖို့စန္ဒငင်းချမ်းသောစန္ဒပြပြတဲ့ထွက်လာခဲ့တဲ့လူတွေဟာအဓိကများတော့အဖြစ်တော့ကျွန်တော်တိုင်းရင်းသားတွေဟာပန်းတိုင်တစ်ခုအနေနဲ့ထားပြီးမှကျွန်တော်တို့ထွက်လာပါတယ်။တခုကတော့ပန်းတိုင်တစ်ခုကတော့အာဏာရှင်စနစ်ကိုလုံးဝဖျက်သိမ်းတော့ဖျက်သိမ်းဖို့အတွက်ကျွန်တော်တို့အတိတ်ထံချပြီးမှဒီတော်လန်ရေးခရီးကိုကျွန်တော်တို့အသားလျှောက်လာတာဖြစ်ပါတယ်။နောက်တစ်ချက်ကတော့ Federal Democracy ကိုကျွန်တော်မြန်မာပြည်ထောင်စုမြန်မာပြည်မှာထူထောင်ဖို့ဒီစနစ်ကိုထူထောင်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့နိုင်ငံရေးပန်းတိုင်နဲ့ကျွန်တော်တို့ထွက်လာတာဖြစ်တယ်ပေါ့။ဆိုတော့ကျွန်တော်တို့အနေနဲ့ဒါဒီအချိန်နဲ့ဒီအချက်မှာဒီလောက်ထိအသက်ပေးချွေးတွေကျွန်တော်တို့ပေးဆက်ခဲ့ပြီးမှဒီအချိန်နဲ့ရောက်မှပြန်တွားဆွေးနွေးနိုင်မယ်ဆိုရင်ကျွန်တော်တို့အတွက်ကဒီခရီးဟာအရှုံးပဲဖြစ်နိုင်မယ်လို့ကျွန်တော်တို့မြင်တယ်။ဆိုတော့ကျွန်တော်တို့ရဲ့တိုက်ပွဲဒီဟာကလည်းတော်တော်များများကိုအောင်မြင်နိုင်တဲ့လန်ခီးတွေမှာရောက်နေပြီလို့မြင်တယ်။အောင်မြင်မှုလို့ပြောတဲ့အခါမှာဘာကိုပြောတွေ့ရလဲဆိုတော့မြန်မာပြည်မှာပြည်သူတရားလုံးဟာတတန်သေးနိုင်ငံရေးပန်းတိုင်တစ်ခုသေးနဲ့အယောင်အတွေးမခွဲခြားတော့ဘူးတိုင်းရင်းသားဗမာဆိုတဲ့ခွဲခြားဆက်ဆံမှုတွေမရှိတော့လောက်အောင်ကိုယုံကြည်မှုတွေအထူးတကားယုံကြည်မှုတွေတိုးပွားလာတဲ့ဟာကိုတွေ့ရတော့ဒါဟာအင်အားတစ်ခုဖြစ်တယ်။ထို့အတူပဲဒီဝန်ထမ်းတွေပေါ့နော်ဝန်ထမ်းတွေနိုင်ငံဝန်ထမ်းတွေကလည်းရေးရေးဝွန်းဝွန်းနဲ့ဒီ CDM မှာပါဝင်နေတဲ့အတွက်ကြောင့်ဒီနေ့ဒီချိန်မှာဆိုရင်အစိုးရရဲ့ရန်တရားအလုံးနီးပါးဟာရပ်တန့်နေတဲ့ဟာတွေကိုတွေ့ရတယ်။ဒီတိုင်းတော့ကျွန်တော်တို့ဆက်လက်တောင်းခံပြီးမှနိုင်ငံရေးအင်အားစုတွေအလုံးစုပေါင်းပြီးမှညီညီညွတ်ညွတ်နဲ့တိုက်ပွဲဝင်မယ်ဆိုရင်ဒီအာဏာရှင်စနစ်ဟာတိတ်မကြတော့အချိန်မှာပြတ်တုံးသွားလိမ့်မယ်လို့ကျွန်တော်အနေနဲ့ရောကျွန်တော်တချို့တိုင်းရင်းသားကောင်းဆောင်တွေအလုံးနီးပါးကလည်းဒီပေါ်မှာယုံကြည်မှုရှိကြပါတယ်လို့ပြောလို့ပါတယ်ခင်ဗျ။
အဲ့ဒါဆိုလို့ရှိရင်အခုလိုပေါ့နော်လူငယ်တွေဘက်ကနေပြီးတော့ဒီလိုစစ်တပ်ရဲ့အကြမ်းဖက်နှိမ်နှင်းမှုတွေအတွက်ပေါ့နော်လက်နက်ကင်ပြန်ပြီးတော့ဟိုတော်လှန်မယ်ဆိုတဲ့အပိုင်းမှာရောသူတို့မှဒီလက်နက်အင်အားအတောင်တင်းဖြစ်နေတဲ့ဒီမြန်မာစစ်တပ်ကိုပြန်ပြီးတော့လက်နက်ကင်တော်လှန်ဖို့ဆိုတဲ့အနေအထားရောတကယ်တမ်းမှာရောဖြစ်နိုင်ပါမလားရှင
်ဒီပုံမှာကျွန်တော်တို့တပိတ်ကိုဥဆောင်ခဲ့တဲ့ခေါင်းဆောင်တွေကလည်းဟိုမိကွေအမြင်နဲ့ထုတ်ဖြစ်ကြတဲ့ဟာရှိပါတယ်ဒါပေမဲ့ကျွန်တော်စပိုင်းမှာပြောခဲ့တယ်လို့ပဲကျွန်တော်တို့တိုင်းပြည်မှာရှိတဲ့အားတစ်ခုကိုပြန်ကြည့်လိုက်မယ်ဆိုရင်တိုင်းရင်းသားလက်နက်ကင်တွေရှိပါတယ်ဒီတိုင်းရင်းသားလက်နက်ကင်တွေဟာဆိုရင်လေန Nippon Mias and Nippon Chowsin Georgia, the Chosen Connorsi Johnny, Puton Tarre to Ruye, Lena Kai Tadri Shibale. The Lena Kai Tadri has been lay. Babiki Chene Taita the Kuti to Ruma, in Asu Yodku Yogi, Lena Drikale, Gaune Lena Drile, Shijare Hasureha, Shishine Tara, Gutanon in a Donta Mide, Pile Triarebo. Taina Lena Kai Rima, the Kay Lune Yagaro, Luin Ahome Luchanomine. ဒီနောက်တစ်ခုကတော့ငွေရင်အားပေါ့နော်ငွေရင်အားလက်နက်ရောပေါ့ဆိုတော့ CRPH အနေနဲ့တာလက်ချက်ကြီးထက်လက်ချက်တမိတ်ဖြစ်အောင်ပေါ့ဒီလက်ချက်တမိတ်စီကိုပုံမှုပြီးမှနိုင်ငံတကာမှာရောတည်ဆောက်နိုင်ခဲ့မယ်ဆိုရင်ကျွန်တော်တို့အနေနဲ့မျှော်လင့်တာကတော့နိုင်ငံတကာရဲ့စွမ်းမျက်နဲ့လက်နက်တွေကလည်းဒီမြန်မာပြည်ပေါ်မှာသူတို့ထောက်ပံ့လာနိုင်တဲ့အခြေအနေရှိမယ်လို့ကျွန်တော်တို့မျှော်လင့်ပါတယ် စေသွားမယ်လို့မျှော်မျှော်လင့်ပါတယ်ကျွန်တော်တို့မှာဖြစ်ချင်တဲ့ဝေပေါ့နော်ဟိုစိတ်နဲ့လက်တွဲပြီးမှတိုက်မယ်တန်တရားကင်းကင်းနဲ့ကျွန်တော်တို့ရဲ့နိုင်ငံရေးပန်းတိုင်တစ်ခုကိုအတူလက်တွဲပြီးမှကျွန်တော်တို့အနေနဲ့ CRPH ရောဘုမပီတူလူထုရောဒီပေါ်မှာအင်တိုက်အားတိုက်ပါဝင်လာနိုင်မယ်ဆိုရင်ဒါကလုံးဝကိုဖြစ်နိုင်ချေရှိတဲ့အရာတစ်ခုလို့ကျွန်တော်အနေနဲ့တုံ့တက်မိပါတယ်ခု
ကချင်တိုင်းသားလူငယ်ကောင်းဆောင် brand ဖြစ်ပါတယ်ရှင်။ဟုတ်ကဲ့အခုလိုမျိုးကျမတို့ VOA မြန်မာပိုင်းကိုအချိန်ပေးပြီးတော့ပြောကြားပေးတဲ့အတွက် brand ကိုကျေးဇူးတင်ပါတယ်ရှင်
။ဟုတ်ကျေးဇူးတင်ပါတယ်အခုလို VOA နဲ့ interview ခွင့်ပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ်ခင်ဗျ။
American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလွန်အဖြစ်နဲ့ VOA ပရိသတ်တွေစီကိုနေ့စဉ်ရောက်ပို့ပေးနေပါတယ်ရှင်။ VOA မြန်မာပင်မစာမျက်နှာကသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွန်ဆိုတဲ့စာသားလေးတွေတော့အဲ့ကနေပြီးအီးမေးလ်သတင်းလွန်ကိုတောင်းယူနိုင်ပါသေးတယ်။နောက်တစ်နေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ burmese@voanews.com စီကိုဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကို email လိပ်စာကိုရေးပို့လိုက်ပါ။ email လိပ်စာကိုတိကျနှာအောင်ရေးပေးလိုက်ဖို့တော့မမေ့ပါနဲ့နော်။နေ့စဉ်တနေ့နှစ်ကြိမ်ပို့ပေးတဲ့ email သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်တစုတစီတွေရရှိသိရှိနိုင်အောင်လို့စီစဉ်ပေးထားတာပါ။ VOA ပရိသတ်တွေအတွက်သတင်းတွေကိုကျမတို့ radio ရုပ်မြင်သံကြားနဲ့ internet တို့ကနေအရောက်ပို့ပေးနေပါတယ်ရှင်။
မဆက်အနာသိဆက်ညီဆန္ဒပြမှုတွေပေါ်မှာပြစ်ခတ်နှိမ်နင်းတာတွေပိုပြီးပြင်းထန်လာတဲ့အချိန်မှာကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုယင်းနီယာ WIWM အကြီးအကဲကဒီလူခွေချူပေါင်းမှုမှတ်တမ်းများစွာကိုသူတို့လက်ခံရရှိထားပြီးဖြစ်တာမို့လို့တာဝန်ရှိသူတွေနိုင်ငံတကာရာဇဝတ်မှုကျူးလွန်နေတာကိုပြန်ပြီးတော့စဉ်းစားသင့်ပါပြီဆိုပြီးတရီပေးလိုက်ပါတယ်။နိုင်ငံတကာရှေ့နေကြီးတူလည်းဖြစ်တဲ့ Mr. Kong GM ကိုကိုဝင်းမင်းကသေးသက်ဆက်သွယ်မိန့်မြန်းထားတာဖြစ်ပါတယ်။
IIMM အဖွဲ့ကြီးကနီကိုလတ်စ်ကွန်မတီခင်ဗျာအလုပ်တွေများနေတဲ့ကြားကပေါ့နော်အခုလို VOA ကိုအချိန်ပေးပြီးတော့တီးတဲ့အင်တာဗျူးကိုတိုင်းဖြေပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ကုလသမဂ္ဂရဲ့ဒီ IIMM မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့ဒီစုံလွှတ်စစ်ဆေးမှုရန်တရားကိုတကယ်တော့ဒီ2018ခုနှစ်တည်းကဖွဲ့စည်းပေးခဲ့တာပေါ့နော်အရင်ဆက်ဆက်ချင်းတုန်းကတော့တိုင်းရင်းသားဒေသတွေမှာအဓိကဖြစ်ခဲ့တဲ့ကြီးလေးတဲ့လူခွင့်ချုပ်ပေါက်မှုတွေအချက်အလက်တွေကိုကောက်ယူစစ်ဆေးပေးဖို့စဖြစ်လာခဲ့တာပေါ့နော်ဒါပေမဲ့အခုတော့ဒီ February 1ရက်ဆီယနာသိမ်းပြီးမြန်မာပြည်ကဒီအထက်မြို့ကြီးတွေအပါအဝင်ပေါ့နော်တတိုင်းပြည်လုံးမှာကျကျပြည့်ပြည့်နဲ့ပြင်းပြင်းထန်ထန်လက်တော်အခုဒီဖြစ်လာနေတဲ့လူခွင့်ချုပ်ပေါက်မှုအချက်လက်တွေကိုကောက်ယူမှာဆိုတော့အခုတစ်ခေါက်မှာဒီထိရောက်မှုရှိလာနိုင်ဖို့အလားအလာကိုဘယ်လိုမျှော်မှန်းထားလဲ
Well the effectiveness of the IIMM depends on many circumstances yet to be decided that are frankly out of our
IIMM ရဲ့ထိရောက်မှုကအခြေအနေအများကြီးပေါ်မူတည်နေပါတယ်ဒါတွေကဆုံးဖြတ်လို့မရသေးပါဘူးဘုရားလည်းပြောရရင်တော့ကျွန်တော်တို့အဖွဲ့ရဲ့လုပ်ပိုင်ခွင့်တက်ကိုကြော်နေပါတယ်ဒါပေမဲ့ကျွန်တော်ရှိထားတဲ့လုပ်ပိုင်ခွင့်ကတော့ထောက်ထားရကောက်ယူမယ်အခုမြန်မာနိုင်ငံထဲမှာကျူးလွန်နေတဲ့ပြင်းထန်တဲ့နိုင်ငံတကာရာဇဝတ်မှုတွေဒါမှမဟုတ်နိုင်ငံတကာဥပဒေချိုးဖောက်မှုတွေပေါ်မှာအရေးယူနိုင်ခွင့်ရှိနေတဲ့ဒါမှမဟုတ်တနည်းနည်းမှာရေးယူဖို့ဖြစ်လာနိုင်တဲ့ပြည်တွင်းဒါမှမဟုတ်နိုင်ငံတကာခွင့်ရုံးတွေအတွက်အသင့်မပြောင်းမပြတ်ဖြစ်အောင်ထိန်းသိမ်းထားပြီးပါမယ်အခုဒီလုံငန်းစီအဆင့်တွေကိုရောက်နေပါပြီကျွန်တော်အနေနဲ့အထောက်အထားတွေကောက်ယူလာနေပါတယ
်ဟုတ်ကဲ့တကယ်ကိုကြီးမားတဲ့လုပ်ငန်းစဉ်ကြီးပါအဲ့ဒီတော့အခုလိုဒီအချက်လက်ကောက်ယူတာမှာခ ိုင်မာတဲ့အထောက်အထားမျိုးရဖို့ဆိုတာကဓာတ်ရိုက်တွေဖြစ်တဲ့နေရာတွေကိုသွားပြီးကောက်ယူနိုင်ရင်ပိုအားကောင်းနိုင်တာပေါ့နော်ဒါပေမဲ့လက်ရှိမှာကမြန်မာနိုင်ငံရဲ့ဝင်ခွင့်ရဖို့ကိုလက်ရှိစစ်ကောင်စီကလည်းဆက်လက်ပိတ်ပင်ထားတယ်ဆိုတော့ဘလို့စိန်ခေါ်မှုတွေကိုရင်ဆိုင်နေရလဲ
Of course it's difficult to do so and we are hampered by the lack of cooperation from the governmentWe don't have access to the
ဖေချာတော့ဗျာအခုလိုမျိုးကောက်ယူဖို့အတွက်ခက်သွားပါတယ်မြန်မာအစိုးရရဲ့ပူးပေါင်းဆောင်မှုမရှိတာကြောင့်ကျွန်တော်တို့အခက်ကြုံရပါတယ်ကျွန်တော်တို့နိုင်ငံတွေကိုမသွားနိုင်ပါဘူးရာဇဝတ်မှုကျူးလွန်ခဲ့တဲ့နေရာပြီးမြန်မာနိုင်ငံရဲ့ရှိနေသေးတဲ့တပ်တွေကိုလက်ဆန်းမပြနိုင်ပါဘူးဒါပေမဲ့မြန်မာနိုင်ငံတွေကိုလာခွင့်ပြုဖို့တော့ဆက်ပြီးတော့တောင်းဆိုထားသေးပါကုလသမဂ္ဂလူ့ခွင့်ရေးကောင်စီကလည်းဒီအတွက်ပူးပေါင်းဆောင်ရွက်ပေးဖို့မြန်မာနိုင်ငံဘက်ကတောင်းဆိုထားပါတယ်ကျွန်တော်တို့အမြဲမမေ့ရမှာကအခြေအနေတွေကအမြဲပြောင်းသွားတတ်ပါတယ်အဲဒီတော့အခုရေးသကြီးလုပ်ဖို့လိုတဲ့အထောက်အထားကောက်ယူသိသိမှုလုပ်ငန်းတွေကိုရေရှည်တက်ပြီးတော့ကိုလုပ်နေရပါ
ဟုတ်ကဲ့အခုလိုဒီရေရှည်မျှော်မှန်းချက်နဲ့လှုပ်ဆောင်နေတာဆိုတော့ဘတော်လောက်မှာပေါ့နော်မြန်မာနိုင်ငံတဲကိုဝင်ခွင့်ရဖို့ကိုရောဘလောက်ထိမျှော်လင့်ထားလဲရှင်နေကြီးခွန်ကျော်ခင်ဗျာ
Well that depends on many things again outside of our controlWe have requested access
ဒါကလည်းတခြားချက်တွေပေါ်မှာအများကြီးမူတည်နေပါတယ်ကျွန်တော်တို့လုပ်ပိုင်ခွင့်ကိုကြော်နေပါတယ်ကျွန်တော်တို့ဘက်ကတော့မြန်မာနိုင်ငံတည်းလာခွင့်ပေးဖို့လွန်ခဲ့တဲ့နှစ်နှစ်အတွင်းအချင်းချင်းမျိုးစုံအောင်မှာတောင်းဆိုလာခဲ့ပါတယ်အခုလည်းပဲအလားတူဆက်ပြီးတော့တောင်းဆိုသွားမှာပါဒါကမြန်မာနိုင်ငံတည်းဖြစ်ပျက်နေတဲ့အခြေအနေတွေပေါ်မှာအများကြီးမူတည်နေပါတယ
်ဟုတ်ကဲ့အဲ့ဒီတော့အခုလိုဒီလက်ရှိဝင်ခွင့်မရတဲ့အတွက်ဘလို့တရားမှုတွေရှိနေပြီးတော့ဘလို့ရှေ့ဆက်လုဆောင်သွားဖို့ကျော်လွားသွားနိုင်ဖို့ကိုပေါ့နော်ပြင်ဆင်ထားပါလေ
It undoubtedly makes things more difficult when we do not have access to the territory and direct access to the
မနက်ငယ်ကိုတောက်ခွင့်မရတာကခက်ခဲမှုဖြစ်စီတာရှင်းပါလေဖြစ်နေတဲ့နေမျိုးကြီးချိုးပေါက်ခံရသူတွေနဲ့တည့်ရမရတဲ့ခါကြတော့လေဒါပေမဲ့အခုလိုဖြစ်တာကနိုင်ငံတကာရာဇဝတ်မှုဥပဒေကြောင့်မှတူးကြကြတော့မဟုတ်ပါဘူးအစိုးရတွေကပေါင်းစပ်မှုရှိတဲ့ခါနိုင်ငံတကာတရားမျှတမှုရှာဖွေရေးကြိုးပမ်းမှုတွေခက်ကြုံရတတ်ပါတယ်။ဒါတွေကိုကျော်လွှားနိုင်ဖို့မဟာဗျူဟာနည်းစက်တွေနဲ့ကြိုးစားနေပါတယ်။အခုကမြန်မာနိုင်ငံကလူတွေနဲ့အဖွဲ့အစည်းပေါင်းထောင်ခံတွေနဲ့ကိုချီပြီးတော့အထောက်အထားတွေပို့ပေးလာနေပါတယ်။ဒါတွေကိုသိမ်းဆည်းသုံးသပ်တာတွေလုပ်နေပါတယ
်။ဟုတ်ကဲ့အခုဒီလက်တလောဖြစ်နေတဲ့အချိန်မှာအခုလိုဒီနည်းဗျူဟာအသစ်တွေနဲ့ပေါ့နော်ချက်ချင်းအထောက်အထားအများကြီးကိုစရအောင်လှုပ်လာနေတာကနောက်ဒီတိုင်းပြည်တစ်ခုလုံးမှာလည်းကြဲကြဲပြန့်ပြန့်ကိုခံစားနေရတာဆိုတော့ဒီတစ်ခေါက်တက်တော့အလားလာကောင်းပါအဲ့ဒီတော့မြန်မာနိုင်ငံတဲကနေကူညီပေးနေသူတွေကိုအဓိကဘာပြောချင်လဲရှင်နေကြီးခင်ဗျာ
First I wish to thank all of those who reached out to us and say how much we respect
အထောက်အကူအနေနဲ့ကျွန်တော်စီကိုပို့ပေးလာတဲ့သူအားလုံးကိုကျေးဇူးတင်စကားပြောပြချင်ပါတယ်မိတ်ဆွေတို့အားလုံးတတိရှိရှိနဲ့ခုလိုလှုပ်ဆောင်ပေးတာကိုအများကြီးကြီးစားမိပါတယ်ဆက်တွေ့လာသူအားလုံးအနေနဲ့ထူးထရီထားပြီးတော့ကိုယ်လုံးဂျုံရေးကိုပထမဦးစားပေးစေချင်ပါတယ်ဆက်တွေ့လမ်းကြောင်းအလုံးဂျုံဆုံးဖြစ်ဖို့ကျွန်တော်တို့ဘက်ကလည်းအဆန်းကိုကြိုးစားမှာပါဒါကြောင့်မလို့ signal ဖုန်းနံပါတ်နဲ့ proton မီးကနေဆက်တွေ့ပို့ပေးဖို့လုပ်ပေးထားတာပါဒါတွေကမူရင်းပို့တာကိုကုတ်အသွင်ပြောင်းပြီးပို့ပေးတာမျိုးလို့လုံးဂျုံပါတယ
်ဟုတ်ကဲ့ဒီ signal လို့ခေါ်တဲ့ဒီ phone message ပို့နိုင်တဲ့ application ကို download လုပ်ပြီးတော့ပါเนาะ phone number ဒီ Switzerland နိုင်ငံနံပါတ်နိုင်ငံ code က48နောက် phone number 06-691-1238 အင်္ဂလိပ်လိုဆိုရင်တော့ +41766911208ကိုပို့ပေးဖို့ဒါမှမဟုတ်ခုနကပြောတဲ့ဒီ proton email လိပ်စာပေါ့เนาะmountain741@protonmail.com mountain741@protonmail.com ကို email ပို့ပေးပြီးဆက်သွယ်နိုင်တာကို DWIWM အဖွဲ့ website မှာတွေ့ပါတယ်ဒီ iimm.un.org website မှာပေါ့နော်အဲ့ဒီတော့အခုလိုဒီပို့လို့ရတဲ့နေရာမှာဘလို့အထောက်အထားမျိုးဆိုရင်ဒီပြင်းထန်တဲ့လူခွင့်ရချုပ်ဖောက်မှုတွေအတွက်ပေါ့နော်အခုကလူမမဲ့ကလေးငယ်တွေကိုပါဖြစ်ခန့်ထိသိဆုံးနေရတာတွေတွေ့နေရတော့ဒီအတွက်တာဝန်ရှိသူတွေကိုတာဝန်ယူတာဝန်ခံလာနိုင်ရေးတရားမျှတမှုလုပ်ငန်းစဉ်မှာတကယ်တမ်းအထောက်အကူပြုလာနိုင်မလဲဘလို့အချက်လက်မျိုးတွေပါနိုင်ရင်ပိုကောင်းနိုင်တယ်ဆိုတာကိုနည်းနည်းအသေးစိတ်လေးရှင်းအောင်ပြောပြပေးပါလား
Yes well many different types of evidence can be useful including evidence of testimonies of people who have witnessed crime.
တခုပြနိုင်မဲ့ထောက်ထားပုံစံမျိုးစုံရှိပါတယ်ဒီထဲမှာအခုဒီရာဇဝတ်မှုကိုကိုယ်တိုင်ကျူးလွန်ခံခဲ့ရတာဒါမှမဟုတ်ကိုယ်တိုင်တက်တည်ဖြစ်နေကြုံခဲ့ရတာတွေကိုဖတ်ဆိုထားတာတွေလိုမျိုးခိုင်လုံတာမျိုးတွေပါပါတယ်ဓာတ်ပုံဗီဒီယိုစတဲ့ထင်သာမြင်သာတွေရှိတာတွေနဲ့ဒီရာဇဝတ်မှုတွေကိုခန္ဓာကဒဏ်ရာတွေကိုမှတ်တမ်းတင်ထားတာမျိုးတွေပါဒါပေမဲ့ဒီပုံစံမျိုးစုံတဲမှာတမိုးရှိဆုံးထောက်ထားမျိုးကတော့ဒီရာဇဝတ်မှုအတွက်ဘလို့ပြင်ဆင်ခဲ့တာတွေပါပါလာတာမျိုးပါရာဇဝတ်မှုမြောက်စီတဲ့လက်တွေ့ကျူးလွန်စီတဲ့အမိန့်မျိုးဒါမှမဟုတ်ထောက်ထားတွေကိုဖျက်ဆီးပစ်ဖို့အမိန့်မျိုးတွေပါကျွန်တော်အခုအထူးစိုးရိမ်နေတာကလူသေးအလောင်းတွေကိုဖျောက်ဖျက်ဖို့မကြခင်ကကြိုးစားခဲ့တာမျိုးတွေပါမိသားစုတွေအနေနဲ့စစ်စစ်ခွင်လည်းမရတကယ့်တရားတွေကိုမှတ်တမ်းတင်ခွင့်မရစေအောင်လို့မိသူချိုလိုက်တာတွေကြားခဲ့ရပါတယ်။အခုလိုဖျောက်ဖျက်ပြစ်ဖို့အမိန့်ပေးနေသူတွေကိုသတိပေးချင်ပါတယ်။အခုလိုလုပ်တာတတ်တတ်ကအပြစ်ရှိရဆိုတဲ့စိတ်တက်တည်ဖြစ်ပြီးတော့တာဝန်ရှိကြောင်းတက်တည်ဖြစ်နေတုံးနိုင်ပါတယ
်။ဟုတ်ကဲ့။အခုဒီလက်ရှိလူခွင့်ချုပ်ပတ်မှုတွေဖြစ်နေတဲ့တစ်ချိန်တည်းမှာပဲပေါ့နော်။ဒီအထောက်ထားချက်လက်တွေကို WIWM ဘက်ကလည်းအများကြီးကြောက်ယူထားပြီးဆိုတော့ကနဦးတွေ့ရှိသုံးသက်ချက်တွေအရာရောအရေးပါတာဘာတွေတွေ့ထားပြီလဲမစ္စတာကွန်ဂျွန်ခင်ဗျာ
Well we're certainly at a very early stage of our investigation because people have to understand these international crimes especially
ကျွန်တော်တို့ရဲ့စုံစမ်းစစ်ဆေးမှုကအစပိုင်းအစ်စ်မှာပဲရှိပါသေးတယ်ပြည်သူတွေကိုနားလည်စေချင်ပါတယ်အခုလိုထောင်တောင်းချီတဲ့ဖြစ်ပျက်တွေအားလုံးကိုပေါင်းပြီးတော့နိုင်ငံတကာရာဇဝတ်မှုအတွက်စစ်ဆေးသုံးသက်ရတာကတကယ့်ကိုလက်ဝင်ပြီးတော့အချိန်ကြာကြီးယူရလိမ့်ရှိပါတယ်ဒါပေမဲ့ကျွန်တော်အနေနဲ့အခုတွေ့ထားရတာတွေအရတော့အထူးစိုးရိမ်စရာတွေရှိနေပါတယ်လူထောင်ကနန်းတွေနဲ့ချီပြီးတော့မတရားဖမ်းဆီးနေတဲ့သဘောပါလူမျိုးရေးတပ်ဖွဲ့တွေကဒီလူတွေကိုလာခေါ်ပြီးလို့ရှိရင်သူတို့မိသားစုတွေယဉ်ကျေးသူတွေအနေနဲ့သတင်းချက်လက်မရကြတော့ပါဘူးဒါကလူမသိသူမသိပျောက်ဆုံးမှုဆိုင်ရာနိုင်ငံတကာရာဇဝတ်မှုကြီးပါ။နောက်ပြီးအကြောင်းပြချက်မပေးဘဲဖမ်းသွားတာလည်းပါတော့လူသားမျိုးနွယ်ပေါ်မှာကြီးမားတဲ့ရာဇဝတ်မှု crime against humanity မြောက်ပါတယ်။နောက်မိမိအသက်အန္တရာယ်မရှိဘဲနဲ့တပ်ဖြတ်မှုတွေကလည်းအလားတူရာဇဝတ်မှုမျိုးပါ။ဒါပြင်ဖမ်းဆီးထိန်းသိမ်းထားစဉ်ညှဉ်းပန်းနှိပ်စက်မှုတွေကလည်းနိုင်ငံတကာရာဇဝတ်မှုပါပဲ
။ဟုတ်ကဲ့။အခုလိုဒီအချိန်ယူပြီးတော့နိုင်ငံတကာဥပဒေအကြောင်းအရာပေါ့နော်။အဖေးစိတ်ရောဒီကြဲကြဲပြန့်ပြန့်ပါအားလုံးကိုခြုံငုံမိအောင်ဒီစစ်စစ်သုံးသက်တာတွေလှုပ်ဆောင်နေတာကတစ်ချိန်ဖြစ်လာနိုင်တဲ့ခုံရုံးတွေမှာအဆင့်သုံးနိုင်ဖို့ရည်ရထားတာဆိုတော့ဘလူခုံရုံးလုပ်ငန်းစဉ်မျိုးတွေအဓိကဖြစ်လာဖို့မှန်းဆထားပါလား
Well it is not within our mandate to decide on the judicial process there are various proposals have been
ခုံရုံးလုပ်ငန်းစတင်မှုကကျွန်တော်တို့လုပ်ပိုင်ခွင့်နဲ့မှာမရှိပါဘူးတခြားသူတွေအဆိုပြုထားကြတာတွေတော့ရှိပါတယ်ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမြန်မာကိုယ်စားလှယ်ကအဆိုပြုထားတဲ့ခုလိုမျိုးရာဇဝတ်မှုမျိုးကိုကန့်တွယ်နိုင်မဲ့ဖြစ်နိုင်ခြေလည်းရှိတဲ့တရားစီရင်ရေးယနေ့အမျိုးပါဒီထက်မှာ ICC နိုင်ငံတကာရာဇဝတ်ခုံရုံးကနေအခြားခုံရုံးတွေအများကြီးထိပါပါတယ်ဒီနေရာမှာကျွန်တော်ရင်ပြောခဲ့သလိုအခြေအနေတွေကပြောင်းလဲလာနေတာကိုပြန်ပြီးထောက်ပြချင်ပါတယ်ကျွန်တော်ကိုယ်တိုင်မြန်မာနိုင်ငံကိစ္စမကိုင်တွင်ငယ်နှုန်းကကမ္ဘောဒီးယားကခမာနီခုံရုံးတွေမှာတာဝန်ယူခဲ့မှုပါတယ်2019ခုနှစ်ကမှအဲ့ဒီအလုပ်ကိုနားခဲ့တာပါအဲ့ဒီမှာကဟိုးဒီ1980ခုနှစ်တွေတုန်းကကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေကိုပြန်ကန်ရတာပါအဲ့ဒီတော့ဒီနိုင်ငံတကာရာဇဝတ်မှုကျူးလွန်အောင်အမိန့်ပေးထားသူဘယ်သူမှစုတတော်မှကောင်းကောင်းအိတ်နိုင်မှာမဟုတ်ပါဘူးဘာလို့လဲဆိုတော့ဒီတရားမျှတမှုရရှိရေးကနောက်ဆုံးတစ်ချိန်ချိန်မှာကိုယ့်ရဲ့အိမ်တကာအရောက်ကိုလာခေါက်မှမို့လို့ပါတရားမျှတမှုရရေးဆိုတာကအခြားကြီးကိုဆက်ရှင်းတိုင်နိုင်တာမျိုးပါ
ဟုတ်ကဲ့ဒီလူခွင့်ရင်ချုပ်ဖောက်ခံရမှုတရားတကြက်တွေကပြင်းထန်လေးလေးမေ့ပြောက်ဖို့ခက်လေးလေးဖြစ်တဲ့သဘောရှိတော့အခုဒီပြင်းပြင်းထန်ထန်ဖြစ်နေတာတွေအတွက်တရားမျှတမှုပြန်ခန်းစားရနိုင်ဖို့ဆန္ဒတွေကလည်းအလားတူပြင်းထန်ပြီးဘရော့မှအိတ်ဆက်အနားယူသွားမှာမဟုတ်ဘူးပေါ့နော်ဘရောမမမီဘူးဆိုတဲ့သဘောဖြစ်နေတော့ဒီနေရာမှာအဓိကတာဝန်ရှိတဲ့လုံခြုံရေးတပ်ဖွဲ့တွေကိုရောအရေးတကြီးအဓိကပါမှာခြင်းသေးလဲရှင်းနေကြီးခုံချန်ခင်ဗျာ
I would just advise them or remind them of a basic principle of international law and that is it is not an excuse
လုံခြုံရေးဖွဲ့တွေကိုကျွန်တော်အကြံပေးချင်တာပြန်ပြီးတော့သတိပြုစေချင်တာကတော့နိုင်ငံတကာဥပဒေအခြေခံအချက်တွေပါအထက်ကအမိန့်ကြောင့်ဒီနိုင်ငံတကာဥပဒေကိုကျူးလွန်ခဲ့ရတာပါဆိုပြီးတော့စင်ကြီးပြီးလို့မရပါဘူးတကယ်ကိုတာဝန်ရှိခဲ့တာကဒီနိုင်ငံတကာရာဇဝတ်မှုမြောက်တဲ့အမိန့်ကိုလိုက်နာဖို့အတွက်ငင်းဆန်ခဲ့ရမှာပါနောက်ပြီးတော့အမိန့်ပေးနေသူတွေကိုလည်းပြောချင်ပါတယ်နိုင်ငံတကာဥပဒေတွေအောက်မှာသူတို့တကယ်တာဝန်ရှိတာကဒီရာဇဝတ်မှုတွေမဖြစ်အောင်နဲ့အခုလိုရာဇဝတ်မှုမှာတာဝန်ရှိသူတာဝန်ရှိလာသူတွေကိုအပြစ်ပေးနိုင်အောင်လိုအပ်တာတွေတင့်တော်တာတွေအားလုံးလုပ်ပေးဖို့ပါလုံပေးဖို့ပြက်ကွက်ခဲ့ရင်တော့နိုင်ငံတကာဥပဒေအောက်မှာတာဝန်ယူတာဝန်ခံရပါလိမ့်မယ်။အရင်ပြောခဲ့သလိုပါပဲနိုင်ငံတကာတရားမျှတမှုရှာဖွေရေးဆိုတာတက်တန်းရှိကြတတ်ပါလေ
။ဟုတ်ကဲ့ဒါကမြန်မာနိုင်ငံထဲမှာရောကမ္ဘာစာမျက်နှာမှာပါနေမဝင်နိုင်မဲ့ဒီဖြောက်ဖြက်မရမဲ့ တရားရေးမှတ်တမ်းတွေဖြင့်သမိုင်းဝင်အဆင့်အထိကိုတောင်ကဘာတီတွေအမှတ်ရနိုင်နိုင်တဲ့အနေအထားမျိုးပေါ့နော်အဲ့ဒီတော့နောက်ဆုံးရောအားလုံးကိုဒီကပါမှာခြင်းသေးလဲနိုင်ငံတကာရှင်းနေကြီးခုံချန်ခင်ဗျာ
I sincerely hope that through our efforts to preserve evidence that could show the liability of individuals
ကျွန်တော်ရဲ့ဒီအထောက်အထားစုဆောင်းသိသိမှုလုပ်ငန်းစဉ်ကနေပြီးတော့ယူသားမျှော်လင့်မိတာရှိပါတယ်ဒီလုပ်ငန်းစဉ်ကနေပြီးတော့လူတူးချင်းစီရဲ့တာဝန်ယူတာဝန်ခံမှုရှိနေတာကိုဖော်ထုတ်တာမို့လို့ဒီအချက်တသက်ကြောင့်ကိုပဲအနာဂတ်မှာရာဇဝတ်မှုတွေဆက်မဖြစ်အောင်တားဆီးပေးနိုင်မလားလို့မျှော်လင့်မိတာမျိုးပါခုလိုရာဇဝတ်မှုမြောက်တဲ့အမိတ်ပေးခံရသူတွေဒါမှမဟုတ်ဒီအမိတ်မျိုးတွေပေးနေသူတွေအနေနဲ့မလုတ်ခင်မှာတစ်ချက်လေးတော့ပြန်စဉ်းစားဖို့ရှိပါတယ်တို့အနေနဲ့ဒီလိုလိုက်နာမှုမျိုးအမိတ်ပေးမှုမျိုးလုပ်လိုက်ပြီလို့ရှိရင်နိုင်ငံတကာရာဇဝတ်မှုနဲ့အရေးယူခံရနိုင်တဲ့အနေအထားမျိုးမရောက်နိုင်မနိုင်တစ်ချက်လေးပြန်ချင့်ချိန်လာတာမျိုးပါအဲ့လိုမျိုးပြန်ချင့်ချိန်လိုက်ပြီလို့ရှိရင်တို့ဒါမျိုးမလုပ်မိဘူးတစ်ချက်လေးတွန့်သွားတာခုလိုနောက်တွန့်သွားတာကနေပြီးတော့တားဆီးလိုက်နေတာမျိုးအထိဖြစ်သွားရင်တော့ဒီရာဇဝတ်မှုကြီးတွေဘယ်တော့မှပေါ်လာနိုင်မှာမဟုတ်ပါဘူးဗျာ
ဟုတ်ကဲ့ရှင်းနေကြည့်ရဒီမျှော်လင့်ချက်တွေအများဆုံးတည်လာနိုင်ပါစေလို့ဆုတောင်းပေးလိုက်ပါတယ်အခုလိုတခုတကအချိန်ပေးပြီးအသေးစိတ်ရှင်းအောင်အားလုံးတည်းရှင်းပြခဲ့လို့လဲကျေးဇူးအများကြီးတင်ပါတယ်ရှင်နေကြီးခုံချုံခင်ဗျာကျွန်တော်ဝင်းမမ
ဗီအိုအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုဒုဆလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ဗန်ဝင်နှန်းတွေရဲ့အာနာရှင်အန်တုမှုထိရောက်မှလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင်။
မြန်မာနိုင်ငံမှာ2021ခုနှစ် February 1ရက်ဗိုလ်ချုပ်မူကြီးမေအောင်လှိုင်ဦးဆောင်တဲ့ဆရာနာသိမ်းပွဲဖြစ်ပွားပြီးနောက်ပြည်သူလူထုရဲ့ပြင်းထန်တဲ့ဆန့်ကျင်ဆန္ဒပြပွဲကြီးတွေပေါ်ပေါက်လာသလိုဝန်ထမ်းတွေရဲ့အစိုးရရန်တရားမလဲပတ်နိုင်အောင်ဟန့်တားတဲ့စီဒီအန်လှုပ်ရှားမှုကြီးလည်းတပြိုင်နက်တည်းပေါ်ပေါက်လာပါတယ်ထူးခြားတာတစ်ခုကတော့အစိုးရဌာနဆိုင်ရာမဟုတ်ပါဘဲနဲ့ပုဂ္ဂလိကဘဏ်ဝန်ထမ်းတွေရဲ့စီဒီအန်လှုပ်ရှားမှုပါအဲလိုပုဂ္ဂလိကဘဏ်ဝန်ထမ်းတွေရဲ့စီဒီအန်လုံးမှုကြောင့်စစ်ကောင်စီအာဏာရယူပြီးနှစ်လကျော်ကြာလာသည့်အထိပုဂ္ဂလိကဗန်တွေမဖွင့်လှစ်နိုင်မြန်မာနိုင်ငံစီးပွားရေးလုပ်ငန်းတွေရဲ့ငွေရေးကြေးရေးအခန်းကဏ္ဍလည်းရပ်ဆိုင်းသလိုဖြစ်နေခဲ့ပါတယ်စစ်ကောင်စီအစည်းအဝေးတစ်ချိန်ကျင်းပတိုင်းကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမေအောင်လှိုင်ကပုဂ္ဂလိကဗန်တွေပြန်ဖွင့်နိုင်ရေးညွှန်ကြားခဲ့ပြီးညွှန်ကြားသလိုအကောင့်ထဲမပေါ်နိုင်ခဲ့ရင်ဗန်တာဝန်ရှိသူတွေကိုရောဗန်ကိုပါအရေးယူဖို့ချင်းချောက်ခဲ့တာလဲတစ်ချိန်နှစ်ချိန်မကတော့ပါဘူးမြန်မာစီးပွားရေးလုပ်ငန်းတွေပုံမှန်ပြန်လည်ပတ်နိုင်ရေးမှာပုဂ္ဂလိကဗန်တွေပုံမှန်ပြန်ဖွင့်လှစ်နိုင်ရေးအများကြီးအရေးပါပါတယ်အခုလိုစစ်ကောင်စီရဲ့ဘက်ပေါင်းစုံကနေဖိအားပေးအကြက်ကြိုက်ချင်းချောက်မှုတွေကြောင့်ပုဂ္ဂလိကဗန်တွေတိတ်မကြခင်ပုံမှန်ပြန်ဖွင့်လာနိုင်မလားဒါမှမဟုတ်စစ်ကောင်စီကနေဗန်တွေအပေါ်ကြီးမားတဲ့အရေးယူမှုတွေလှုပ်လာလေမလားဆိုပြီးစိုးရိမ်မှုတွေလည်းထွက်ပေါ်လာနေပါတယ
်အာဏာရှင်ကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေမှာပုဂ္ဂလိကဗန်ဝင်နှန်းတွေရဲ့ပါဝင်မှုဟာအများကြီးအရေးပါပါတယ်ပြည်သူလူထုကလည်းအဲ့လိုအရေးပါတယ်ဆိုတာကိုသိတဲ့အတွက်ပုဂ္ဂလိကဘန်ပိုင်ရှင်တွေအနေနဲ့ဝန်ထမ်းတွေရဲ့ CDM လှုပ်ရှားမှုကိုစန့်ကျင်ပြီးဘန်တွေကိုအတင်းအကျပ်ပြန်ဖွင့်ဖို့စ조사မယ်ဆိုရင်ဝိုင်းပြီးအရေးယူဒဏ်ခတ်ကြမယ်လို့ကြေညာခဲ့ကြပါတယ်ပြည်သူတွေကဝိုင်းပြီးဒဏ်ခတ်မယ်ဆိုတဲ့ကိစ္စကရိုးရိုးရှင်းရှင်းလေးပါအဲ့ဒီလို CDM ကိုစန့်ကျင်ပြီးပြန်ဖွင့်တဲ့ဘန်မှာငွေအပ်ထားသူတွေအလုံးစုပြုံသွားရောက်ကြပြီးကိုအပ်ထားတဲ့ငွေတွေကိုကိုပြန်ထုတ်ယူမယ်ဆိုတဲ့သဘောပါဗန်တွေဆိုတာကအခြေခံအားဖြင့်ငွေစုကျင်သူတွေရဲ့ငွေတွေကိုအတိုးပေးပြီးလက်ခံရလာတဲ့ငွေတွေကိုလိုအပ်တဲ့လုပ်ငန်းရှင်တွေကိုအတိုးယူပြီးပြန်ချေးပေးဗန်ကကြားကန်အနေနဲ့ဝန်ဆောင်မှုပေးပြီးအကျိုးမြတ်ရအောင်လုပ်ငန်းလက်ပတ်ကြရတာမို့ချင်းငွေတွေပြန်ဆက်တာမရှိဘဲအဲ့ငွေတွေအလုံးရင်းနဲ့ပြန်လာထုတ်ရင်တော့ ဘယ်ဘက်မှခံနိုင်မှာမဟုတ်လို့ပါစစ်ကောင်စီဘက်ကတော့အာဏာသိမ်းပြီးတိတ်မကြခင်ဗဟိုဘဏ်ကနေတဆင့်ဘဏ်တွေအလုံးဖေဖော်ဝါရီလ10ရက်နေ့မှာပြန်ဖွင့်လိုအပ်ရင်စစ်တပ်ကနေလုံခြုံရေးယူပေးမယ်ဆိုပြီးညွှန်ကြားခဲ့ပါတယ်အဲ့ဒီလိုညွှန်ကြားခဲ့တဲ့အချိန်ပုဂ္ဂလိကဘဏ်တွေဖွင့်လစ်တာမရှိလို့တော့စစ်တပ်ပိုင်းမြဝတီဘဏ်တွေဖွင့်ဖို့ညွှန်ကြားခဲ့ပြန်ပါတယ်တကယ်တကယ်မြဝတီဘဏ်တွေဖွင့်လစ်တဲ့အခါအငွေပြန်လာထုတ်သူပြည်သူတွေများလွန်းလို့အငွေတွေကိုပြန်ထုတ်မပေးနိုင်ဖြစ်ရပြီးဘဏ်တွေပြန်ပိတ်တာဘဏ်ဖွင့်ချိန်ရှော့ချတာမျိုးလုပ်ခဲ့ရပါတယ
်အဲ့ဒီလိုမြဝတီဘဏ်ကြုံရတဲ့အခက်အခဲတွေကြောင့်ဘဟုဘဏ်ဟာဘဏ်အားလုံးအတွက်စည်းကမ်းချက်အစ်စ်တွေကိုမလာတည့်နေ့မှာချမှတ်ခဲ့ပြန်ပါတယ်ငွေ ADN စက်တွေမှာကတ်တစ်ခုတနေ့ကြံ့ငွေ10သိန်းထုတ်ယူခွင့်ပေးထားရကနေတနေ့ကြံ့ငွေ9သိန်းပဲထုတ်ခွင့်ပေးတော့တာဗန်ဖွင့်လို့ဗန်မှာငွေသွားထုတ်ရင်လဲတပတ်စာအတွက်အများဆုံးကြက်သိန်း20ပဲထုတ်ခွင့်ပေးတာဗန်အကောက်ပိတ်သိန်းခွင့်မပေးတာစီးပွားရေးလုပ်ငန်းတဲ့ကုမ္ပဏီတွေအတွက်တပတ်ကြက်သိန်း100အထိပဲထုတ်ခွင့်ပြုတာစသဖြင့်စီကံမျိုးစုံတင်းကျပ်ခဲ့ပါတယ်အဓိပ္ပာယ်ကတော့ပြန်ဖွင့်တဲ့ဗန်တွေရှိခဲ့ရင်ပြည်သူတွေအကြမကိုက်နိုင်အောင်ရည်ရွယ်တဲ့သဘောဖြစ်ပါတယ်အဲ့ဒီနောက်ပိုင်းမှာလဲပုဂ္ဂလိကဘဏ်အများစုဖွင့်လှစ်နိုင်ခြင်းမရှိသေးပါဘူးပုဂ္ဂလိကဘဏ်တွေဘက်ကဝန်ထမ်းတွေရုံးမတက်လို့ဝန်ထမ်းအင်အားမလုံလောက်လို့ဘဏ်တွေဖွင့်လှစ်လို့မရတာဆိုပြီးဗဟိုဘဏ်ကိုအကြောင်းပြကြပါတယ်ဒီအခါဗဟိုဘဏ်လုံခြုံရေးကြီးကြပ်စစ်ဆေးရေးဌာနကနေမတ်လ24ရက်နေ့မှာနောက်ထပ်ညွှန်ကြားချက်ထုတ်ပြန်ပါတယ်အဲ့ဒါကတော့ရုံးမတက်တဲ့ဝန်ထမ်းတွေကိုအရေးယူပေးဖို့ပါ
ဒါပေမဲ့ပုဂ္ဂလိကဘဏ်တွေဘက်ကတော့မြန်မာနိုင်ငံမှာတည်ဆဲဖြစ်တဲ့အလုပ်ရှင်အလုပ်သမားဥပဒေတွေအတိုင်းဝန်ထမ်းတွေကိုကင်တွယ်ပြတာမျိုးလုပ်ပါတယ်အဲ့ဒါကတော့ဗဟိုဘဏ်ကညွှန်ကြားတဲ့ရက်မှာရုံးတက်နိုင်မတက်နိုင်ဘဏ်ကိုအတိပေးကြဖို့တကယ်လို့ရုံးမတက်ဘူးဆိုရင်မက်ရှလာအတွက်လစာကို85ရာခိုင်နှုန်းပဲခံစားခွင့်ပေးမှဖြစ်တဲ့အကြောင်းနောက်ထပ်ပြက်ကွက်ရင်တော့ဧပြီလကုန်အထိလစာမဲ့ခွင့်အဖြစ်သတ်မှတ်ပေးထားမှဖြစ်ကြောင်းကြေညာကြပါတယ်တကယ်တော့ပုဂ္ဂလိကဘဏ်တွေဟာဝန်ထမ်းတွေ CDM စလုပ်တဲ့ February လအတွက်လစာအပြည့်ပေးခဲ့ကြပါတယ်မက်ရှလာအတွက်ကြမှ85ရာခိုင်နှုန်းပေးပြီးဧပြီလကုန်နဲ့အထိလဲခွင့်ပေးထားအောင်မယ်ဆိုတဲ့သဘောပါအထိပယ်ကတော့ဝန်ထမ်းတွေပြက်ကွက်လို့လာမယ့်ဧပြီလကုန်ထိလဲဘဏ်တွေပြန်ဖွင့်နိုင်အောင်မှာမဟုတ်သေးဘူးဆိုတဲ့သဘောပါပဲလက်ရှိစစ်ကောင်စီဟာဥပဒေစည်းမျဉ်းနဲ့အညီမဟုတ်ဘဲအစိုးရဌာနဆိုင်ရာဝန်ထမ်းတွေကို CDM လုံးလို့ဆိုပြီးဖမ်းဆီးတဲ့သူတွေကိုဖမ်းဆီးထောင်ချသူတွေကိုထောင်ချထားတဲ့အပြင်ဝန်ထမ်းအမြောက်အများကိုလည်းတာဝန်ကနေယာယီထုတ်ပယ်မှုလုပ်ထားပြီးပါပြီ။ဒါပေမဲ့ပုဂ္ဂလိကဘဏ်တွေဘက်ကတော့အဲ့ဒါဟာတည်ဆဲအလုပ်သမားဥပဒေတွေနဲ့ကိုက်ညီမှုမရှိတာကြောင့်ဝန်ထမ်းတယောက်ကိုခိုင်လုံတဲ့အကြောင်းပြချက်မရှိဘဲလွယ်လွယ်အလုပ်ကထုတ်တာမျိုးမလုပ်ဘဲဧပြီလကုန်အထိခွင့်သက်မှတ်ပေးလိုက်တာဖြစ်ပါတယ်။ဒီလိုနည်းနဲ့စစ်ကောင်စီကခဏခဏဖိအားပေးနေတဲ့ကြားကပုဂ္ဂလိကဘဏ်တွေပြန်ဖွင့်ရေးအကောင့်ထဲပေါ်မလာတာပါ။အခုနောက်ဆုံးမက်ရှလာ10ရက်နေ့18ရက်နေ့မှာစစ်ကောင်စီနဲ့ဗဟိုဘဏ်ကလှုပ်လာတာကပုဂ္ဂလိကဘဏ်တွေအနေနဲ့ဘဏ်ခွဲတွေအားလုံးပြန်မဖွင့်နိုင်ရင်ဘဏ်ခွဲအရေးအတွက်ပိုင်ဆိုင်မှုအလိုက်ဖွင့်လှစ်နိုင်ခြင်းမရှိတဲ့ဘဏ်ခွဲအရေးအတွက်ယာဂိုင်နှုတ်အလိုက်အပတ်စဉ်ဒဏ်ကြေးပေးဆောင်ရမယ်ဆိုပြီးဖိအားပေးတာမျိုးဖြစ်ပါတယ်။အဲ့ဒီအတွက်ပုဂ္ဂလိကဘဏ်တွေဟာဘဏ်အကြီးအသေးအလိုက်ဖွင့်လှစ်နိုင်ခြင်းမရှိတဲ့ဘဏ်ခွဲအရေးအတွက်ယာဂိုင်နှုတ်အလိုက်တပတ်တန်ငွေအနည်းဆုံးကျပ်သိန်း20ကနေအများဆုံးကျပ်သိန်း300အထိဒဏ်ဆောင်ရမှာဖြစ်ပြီးဗဟိုဘဏ်ဟာပုဂ္ဂလိကဘဏ်တွေကနေသူ့စီအပ်ထားတဲ့ငွေစင်းကနေညှိစားပြုလုပ်ခုနိုင်မယ်လို့ဆိုပြီးလက်ရှိဒဏ်ကြေးစယူနေပါပြီ
ဘယ်လိုပဲဖြစ်ဖြစ်အာဏာရှင်ကိုဆန့်ကျင်တဲ့ပြည်သူတွေရဲ့အကြမ်းမဖက်လှုပ်ရှားမှုမှာအစိုးရဝန်ထမ်းတွေရဲ့ CDM လှုပ်ရှားမှုကထိရောက်နေတော့ပဲရှိပြီးစစ်ကောင်စီရဲ့အစိုးရရန်တရားပုံမှန်လည်ပတ်ရေးကြိုးပမ်းမှုအောင်မြင်မှုမရဖြစ်နေပါသေးတယ်အလားတူစီးပွားရေးလုပ်ငန်းတွေပုံမှန်ပြန်ဖြစ်နေတယ်ဆိုတာကိုပြဖို့ပုဂ္ဂလိကဘဏ်တွေပုံမှန်လည်ပတ်ရေးကိစ္စမှာလဲပုဂ္ဂလိကဘဏ်ဝန်ထမ်းတွေရဲ့စီးရီးယားလုံးမှုပြည်သူတွေရဲ့ညီညွတ်မှုကြောင့်ခုချိန်အထိဘဏ်တွေအပြည့်အဝပြန်မဖွင့်နိုင်သေးပါဘူးအခုလိုပုဂ္ဂလိကဘဏ်ဝန်ထမ်းတွေရဲ့စီးရီးယားလှုပ်ရှားမှုဟာလက်ရှိကိစ္စတွေအားလုံးကိုပြောင်းလဲမသွားနိုင်ဘူးဆိုပေမဲ့ပြည်သူလူထုတရက်လုံးဆင်နွှဲနေတဲ့အာဏာရှင်ဆန့်ကျင်အရေးတော်ပုံကြီးအတွက်တော့အတတ်တအားဖြစ်နေစေပါ
အလုံး ဲ့ဘေးအနေနဲ့ခင်ဝေးရဲ့နေဖြစ်ပါစေတော်ရရှင်များရှင်။ VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ၊ email တွေ၊ VOE Facebook စာမျက်နှာမှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါမယ်ရှင်။နောက်ပိုင်းမှာတော့ VOE တိတ်ချစ်တော်ရရှင်တွေကိုမြတ်တာတိလက်ဆောင်မြန်မာသချင်းလေးတစ်ပုဒ်နဲ့လည်းဖျော်ပြပေးဦးမှာဖြစ်ပါတယ်နော်။ပထမအဦးဆုံးတော်ရရှင် NTD တရားနေ့တိုင်းထွက်ပြီးဆန္ဒပြနေတဲ့လူငယ်တွေအတွက်ဆူတောင်းပေးလာတာလေးပြောပြပေးချင်ပါတယ်။လေးစားချစ်ခင်ရတဲ့တာတာမီမီတို့ဘေးအနေရဲ့အပေါင်းကင်းဝေး၍အောင်မြင်သောပန်းနိုင်ကိုစုခုနိုင်ကြပါစေတဲ့။ Messenger မှာရေးပို့လာတာပါ။ရှမ်းပြည်နယ်ကျေးရွာတွေရွာကဖြစ်ပါတယ်ဆိုတဲ့တော်ရရှင် Cherry ရဲ့စာကိုလည်းအခုဆက်ပြီးဖော်ပြပေးချင်ပါတယ်နော်။သူကတော့လောလောဆယ်ရွှေလီမှာအလုပ်လုပ်နေတာပါ။မြန်မာနိုင်ငံကအဖြစ်အပျက်တွေမြင်ရတာအထူးစိတ်မကောင်းပါဘူးဆိုပြီးတော့အခုလိုရေးလာပါတယ်
။မင်္ဂလာပါ VOE ကျမကရှမ်းပြည်မြောက်ပိုင်းကြောင်မဲမြို့နယ်ကကျင်းရွာတရားမှနေတဲ့ရှမ်းတိုင်းသူလေးတယောက်ပါ VOE ကိုအမြဲနားထောင်ပြစ်ပါတယ်အခုကျမကတရုတ်ပြည်ရွှေလီမြို့မှာအလုပ်လုပ်နေရပါမြန်မာနိုင်ငံမှာအခုဖြစ်ပျက်နေတဲ့အရာတွေအတွက်တကယ်ပဲစိတ်မကောင်းဖြစ်မိပါတယ်တခြားနိုင်ငံတွေမှာရောက်နေကြတဲ့မြန်မာပြည်သူတွေလိုမျိုးကျမတို့ရောက်နေတဲ့နိုင်ငံကကျမတို့အတွက်ဘာအခွင့်အရေးမှမရှိပါဘူးမြန်မာပြည်သူတွေနဲ့တထက်တည်းရှိနေတယ်ဆိုတာကိုလည်းမပြတာနိုင်ခဲ့ပါဘူးသူတို့အတွက်ဘာအကူအညီမှလည်းမပေးနိုင်ခဲ့ပါဘူးအဲ့ဒီအတွက်တကယ်စိတ်မကောင်းဖြစ်ရပါတယ်။နှွေဦးတော်လန်ရေးမှကြာဆုံးခဲ့ရတဲ့အာဇာနည်သူရဲကောင်းတွေအတွက်လည်းဂုဏ်ယူပါတယ်။ပြီးတော့မိသားစုတွေနဲ့လည်းထပ်တူဝမ်းနည်းရပါတယ်။အဲ့ဒါကြောင့် VOAC ရင်ဖွင့်စာရေးလိုက်ရတာပါ
။ VOA အစီအစဉ်တွေကိုအမြဲအားပေးနေပါတယ်။ကျေးဇူးတင်ပါတယ်ဆိုပြီးအခုလိုမျိုးပြပို့လာပါတယ်။ဒီမှာမြန်မာနိုင်ငံကအဖြစ်အပျက်တွေဆိုလို့ဒီမြန်မာနိုင်ငံကဖြစ်နေတဲ့အခြေအနေတွေကိုကမ္ဘာမှာရောက်ရှိနေတဲ့မြန်မာနိုင်ငံသူနိုင်ငံသားတွေနောက်ပြီးတော့ဒီနိုင်ငံသားတွေအားလုံးကိုစိတ်ဝင်စားစောင့်ကြည့်အထူးသဖြင့်မြန်မာနိုင်ငံသားတွေစိတ်ထိခိုက်ခံစားနေရတယ်ဆိုတာစာရီကနေဖော်ပြနေပါတယ်ရှင်ဒီမှာတော်ရရှင်ခေတ္တဂျပန်ရောက်မြန်မာပြည်သားဆိုတဲ့တော်ရရှင်ရေးလာတာဝေမျှပေးကြပါလေ
ရက်ဆက်လိုက်ကြတာဗျာလှုပ်ရက်လိုက်ကြတာပြည်သူပြည်သားတွေအရန်ကိုတနာဖို့ကောင်းနေပါပြီခင်ဗျားတို့ကလူသားတွေမှာဟုတ်ရဲ့လားကိုကောင်းသားရဲ့အတွက်ပြည်သူပြည်သားတွေရဲ့ချွေးနဲ့သွေးတွေကိုချမနှင်းပါနဲ့လားခင်ဗျားတို့လှုပ်ရက်တာတွေကတိုင်းပြည်ကောင်းစားဖို့လုပ်နေတာမဟုတ်ဘူးဆိုတာလူတိုင်းသိနေရပဲခမားတို့မှာတိတ်ခါဆိုတာမရှိတော့ပါဘူးအတားဟိတာဆိုတာရှိနေသေး၍တိုင်းပြည်ကိုအုပ်ချုပ်ဖို့ဆိုတာလုံးလုံးမမဖြစ်နိုင်ပါဘူးအဲဒါကြောင့်မို့ပြည်သူတွေကိုအာဏာပြန်ပေးပါ
ဆိုတဲ့တော်ရရှင်ကတော့မြန်မာနိုင်ငံမှာအင်တာနက်ဆိုရင် Wi-Fi မှာဖြတ်မယ်လို့ပြောပါတယ်။ဒါကြောင့်မလို့ဖြစ်နိုင်ရင် VOA နဲ့ပြည်ပသတင်းဌာနများအချိန်အရေအတွက်စိတ်ဆီလေး Radio ကနေသတင်းတွေလွှင့်ပေးနိုင်ရင်သိကောင်းပါပါတဲ့။အခုညတောင်းပါတယ်တဲ့။ဟုတ်ကဲ့ပါ။အချိန်အရေအတွက်စိတ်ဆီလေးထုတ်ပေးပါဆိုလို့ကျွန်တော်တို့အဲ့လိုမျိုးအော်တန်းနိုင်သမျှသတင်းတွေကိုထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်နော်ကျမတို့အစီအစဉ်တွေကိုမနေ့ပိုင်းမှာဆိုရင်မနေ့6နိုင်ကနေ9နိုင်အထိမနေ့ခင်းရေဒီယိုအစီအစဉ်တွေကိုထုတ်လွှင့်ပေးနေပါတယ်ပြီးတော့အဲ့ဒီအစီအစဉ်ကိုနားမထောင်လိုက်ရအောင်ဆိုရင်တော့ကျမတို့အစီအစဉ်ကိုပြန်လွှင့်မနေ့9နိုင်ရ10နိုင်နောက်တစ်ခေါက်ဒုတိယအကြိမ်ပြန်လွှင့်ဖြစ်နေ10နိုင်ကနေ9နိုင်ဖန်ယူနားဆင်နိုင်ပါတယ်ရှင်လိုင်းတူရေဒီယိုကနေနားဆင်ဖို့ဖြစ်ပါတယ်အဲ့လိုမျိုးရေဒီယိုဖမ်းယူနာဆင်နိုင်တဲ့ kilohertz နဲ့လိုင်းတို့အသေးစိတ်ကိုလည်းကျွန်တော်တို့ Facebook စာမျက်နှာနောက်ပြီးတော့ကျွန်တော်တို့ရဲ့ internet စာမျက်နှာပြီးတော့ကျွန်တော်တို့ရဲ့ email သတင်းလွှာတွေမှာထည့်ပြီးတော့ပို့ပေးနေပါတယ်နော်။ညပိုင်းကျွန်တော်တို့ရဲ့ထုတ်လွှင့်ချက်တွေဆိုရင်တော့ညဘက်မှာည9နာရီကနေ10နာရီထိရေဒီယိုအစီအစဉ်တိုက်ရိုက်ထုတ်လွှင့်မှုရှိပါတယ်ရှင်။ဒီ season ကိုကျွန်တော်တို့10နာရီကနေ17နာရီတစ်ခါပြန်လွှင့်ပါတယ်။နောက်တစ်ခါ17နာရီကနေ12နာရီနောက်တစ်ခါပြန်ပြီးတော့လွှင့်ပါတယ်ရှင်။နောက်ပြီးတော့ကျမတို့ဒီမှာရုံမြင့်တန်ကြားကနေပြည9နာရီကနေ9နာရီခွဲနေ့စဉ်ထုတ်လွှင့်ပေးတဲ့အစီအစဉ်ရှိပါတယ်။အဲဒီရုံမြင့်တန်ကြားအစီအစဉ်ကတော့ရေဒီယိုမှာဖမ်းယူနာဆင်နိုင်နေဆိုရင်ည12နာရီကနေ12နာရီခွဲမှာအဲဒီရုံမြင့်တန်ကြားအစီအစဉ်ကိုအတန်ကြီးတက်တက်နဲ့ပြန်ပြီးတော့ထုတ်လွှင့်ပေးပါရနော်။ VOA အစီအစဉ်တွေကိုအဆင်ပြေတဲ့အချိန်မှာအားလုံးအဆင်ပြေပြေနဲ့ဖမ်းယူနာဆင်နိုင်ပါစေလို့ဆန္ဒပြုပါတယ်။နောက်ထပ်တော်ရရှင်တယောက်ကလည်းဒီရေဒီယိုဖမ်းယူမှုနဲ့ပတ်သက်ပြီးတော့ပဲမေးလာတာပါအခုတလောအင်တာနက်တွေကလည်းပြတ်တယ်ဆိုတော့တော်ရရှင်နေလေဒီလိုင်းတူရေဒီယိုလေးတွေဘက်ကိုပြန်ပြီးတော့လှည့်ရတာပါနော်ဒီတော်ရရှင်ရတ္တတူလေးဆိုတဲ့တော်ရရှင်ကမီဂါဟက်စနဲ့ဆိုရင်ဘယ် frequency မီတာလိုင်းကနေပြောနားထောင်လို့ရလဲမသိဘူးလေဟုတ်ကဲ့ကျမ Messenger ကမေးလာတာမလို့အဲ့ဒီမှာလည်းပြန်ပြီးတော့ဖြေကြားပေးပါတယ်သူ့လိုမျိုးတခါတည်းသိကျင်တဲ့သူတွေကိုလည်းကျမဒီမှာဖြေကြားပေးချင်ပါတယ်ကျမတို့ကဒီ assistant မီတာလိုင်းနဲ့ကြီးညာတဲ့နေရာမှာလိုင်းဒိုမီတာနောက်တစ်ခုက kilohertz တိုင်းနဲ့ကြီးညာပေးပါတယ်เนาะဒါကြောင့်မလို့တချို့တွေကလည်း megahertz ကိုဘယ်လိုလုံးအောင်လဲမသိလို့လဲမေးလာကြတာပါ megahertz နဲ့ kilohertz ရာ1000กว่าပါတယ်ဒါကြောင့်မလို့ kilohertz number စုစုပေါင်းကို1000နဲ့စားလိုက်ဥပမာအရှင်းဆုံးပြောရမယ်ဆိုရင်တော့ဒီခဏန်း3လုံးအနောက်ဆုံးအရည်လို့ခဏန်း3လုံးရဲ့အရှိမှာဓာတ်တမခံထဲလိုက်ရင်အဲ့ဒါ megahertz ဖြစ်ပါတယ်ဥပမာကျမတို့ညပိုင်း9နာရီကနေ10နာရီလွှင့်နေလိုင်းဒိုမီတာ19 kilohertz 1595တုံညာဆိုရင်ဒီနောက်3လုံးအရှိမှာဓာတ်တမထည့်လိုက်တဲ့အတွက်ကြောင့်မီဂါဟတ်ဆိုရင်15ဓာတ်တမ45တုံညာဖြစ်သွားပါတယ်။နောက်ထပ်ကီလိုဟတ်1180တုံညာဆိုရင်တော့မီဂါဟတ်နဲ့ဆိုရင်17ဓာတ်တမ80တုံညာဖြစ်သွားပါတယ်ရှင်။အခုလောက်ဆိုသဘောပေါက်လောက်ပြီးထင်ပါတယ်နော်။တော်ရှင်ကနက်လှမြင့် VOA အစီအစဉ်တစ်ခုနဲ့ပတ်သက်ပြီးရေးလာတဲ့အစာကိုအခုဆက်ပြီးတော့ပြောပြပေးကြပါမယ်။သူက VOA မှာအပတ်စဉ်လိုလာနေတဲ့ဦးစီသူအောင်မြင့်ရဲ့သတင်းသုံးသပ်ချက်ကိုသိကြိုက်ပါတယ်တဲ့။ဖိုးချုပ်မွေးရင်မဲအောင်လိုင်းမဲစင်အမားရွင့်လို့ဆွဆွဲတဲ့ကိစ္စတစ်ချက်ချင်းပြင်ပြီးရှင်းပြတာကိုလည်းကြိုက်ပါတယ်။နားမထောင်လိုက်ရတဲ့သူတွေပြန်နားထောင်နိုင်အောင်လို့ထပ်ပြီးတော့လွှင့်ပေးနိုင်ရင်ပိုကောင်းပါမယ်တဲ့ဟုတ်ကဲ့ပါထပ်လွှင့်ပေးနိုင်ရင်ဆိုလို့ခုနသရရှင်တွေကိုပြောသွားသလိုကျမတို့အစီအစဉ်တွေကိုတော့တနေ့တာအချိန်ချင်းပြန်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အဲ့ဒါကိုမှဒီ24နာရီကျော်သွားပြီးတော့ပြန်နားထောင်ခြင်းနဲ့ဆိုတော့ကျမတို့ရဲ့အစီအစဉ်တွေကိုအင်တာနက်စာမျက်နှာပေါ်မှာအချိန်မီပြန်ပြီးတော့နားထောင်လို့ရပါတယ်ကျမတို့ရဲ့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာပေါ်မှာလည်းသွားပြီးတော့နားထောင်လို့ရသလိုကျမတို့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလည်းအစီအစဉ်ကိုပြန်ရှာပြီးတော့နားဆင်နိုင်ပါတယ်ရှင်တရင်ပို့ပေးတယ်ဆိုလို့တော်ရရှင်တွေတော်တော်လေးကိုဒီဗီဒီယိုဖိုင်တွေကဓာတ်ပုံတွေကအများကြီးပို့တာလက်ခံရရှိပါတယ်နော်ကျမတို့လည်းထုတ်လွှင့်ခြင်းအကန့်အသတ်နဲ့ဆိုတော့ကျမတို့ဒီမှာရှိပြီးသားဓာတ်ပုံဗီဒီယိုဖိုင်တွေနဲ့ထုတ်လွှင့်ပြတာလည်းများပါတယ်ဒါမဲ့လိုအပ်တဲ့အခါမှာလည်းတော်ရရှင်တွေအခုလိုပေးပို့လာတဲ့ဗီဒီယိုဖိုင်တွေကိုလည်းအသုံးပြုပါတယ်အထူးလည်းကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်ရှင်ကောင်းတဲ့ကြော်ဆိုတဲ့တော်ရရှင်ကအခုလိုမျိုးဒီတော်လန်ရေးကြီးကြာလာတဲ့အချိန်မှာသွေးခွဲမှုတွေဖြစ်လာတာဆိုလို့သတိပေးခြင်းပါတယ်ဆိုပြီးတော့ရေးလာတဲ့စာကိုလည်းဖော်ပြပေးခြင်းပါတယ်ရှင်
။တခုတောင်းဆိုခြင်းပါတယ်ခင်ဗျ။အခုသွေးခွဲမှုတွေဖြစ်လာမှာဆိုလို့ဘုံရန်သူကိုတိဖို့နဲ့ဘာလို့အခုလိုတွေဆက်လုပ်နေဖို့လိုသလဲတောက်ခံဖို့လိုသလဲရှင်းပြကြဖို့လိုပဲဗျ။အဲ့ဒါကြောင့်တပိတ်သွားတဲ့လူငယ်တွေကမေကွန်းပြောသလို speech လေးတွေနဲ့မြန်မာနိုင်ငံကြီးကမလုံခြုံပါကြောင်းတပိတ်ရှိလို့ရန်ခံရတာမဟုတ်ပဲအာနာလူယူမှုကြောင့်စော်ကားရန်ကားခံရတာဖြစ်ပါကြောင်းအခုအခံမှုတွေလက်ပိတ်မှုတွေမရှိရင် regime တစ်စိတ်တစ်ပိုင်းလဲပတ်လာနိုင်ကြောင်းရှင်းပြပြီးတော့ချော့ပေါင်းဖို့လိုမယ်ထင်တယ်ဗျတချို့လူကြီးတွေကချော့ဆွဲကြိုက်တယ်တချို့ကငိုကြဲကစိတ်သက်ပြတ်သားတယ်တချို့ကကြောက်တတ်တယ်စိတ်သက်ပြတ်သားသူကအကြောင်းမဟုတ်ပေမဲ့အချော့ဆွဲကြိုက်သူနဲ့ကြောက်တတ်တဲ့သူတွေကိုချော့ပေါင်းဖို့နဲ့အောင်ပွဲမဝေးတော့ကြောင်းနောက်ဒီတပိတ်တွေကလုပ်ငန်းဆောင်တာလုပ်နေသူတွေကိုလုံခြုံမှုပေးကြောင်းကြောက်ဆုံးရဲရင်ရဲဘော်တွေကိုမြင်ပေးဖို့နဲ့ဘုံရန်သူကိုအတူလက်တွဲပြီးတိုက်ခိုက်ဖို့အတွက် speech တွေပြောပြဖို့လိုလာမယ်ဗျ။အဲ့ဒီအတွက်လှုပ်ပေးကြပါကိုရက်ကွက်ကိုကိုတိုင်ဘာလို့လဲဆိုတော့တလန်းလို့ခေါ်တဲ့လက္ခဏာထောက်လိုက်ရင်းနဲ့ကြံ့ဖို့အကောင်တွေအတွက်လွယ်ကူလာစေတဲ့ဟန်ဆောင်မှုပြရုပ်တစ်ခုလိုဖြစ်နေလို့ဒါကိုအတူတကွရှင်းလင်းပေးကြပါ
။ဘုံရန်သူဘာတူလဲဆိုတာတီးဖို့လိုပါတယ်။အခုချိန်မှာအချင်းချင်းမတိုက်ဖက်နဲ့ဘုံရန်သူကိုအတူတကွလက်တွဲပြီးတော့တိုက်ခိုက်ဖို့လိုပါတယ်ဆိုပြီးဒီတော်ရရှင်ကတတိပေးလာတာဖြစ်ပါတယ်ကျမတို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးတာဖို့ဖိတ်ခေါ်ပါတယ်နော်စာရိုက်ကနေစာပို့မယ်ဆိုရင်VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါလိမ့်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါလိမ့်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုဆိုနေပါတယ်ရှင်။အခုတော့သရရှင်တွေကိုကျမမေတ္တာတေးလက်ဆောင်မြန်မာတခြင်းလေးတစ်ပုဒ်နဲ့ဖြောပြပေးခြင်းပါတယ်ရှင်။လေးဗျူတီဆိုထားတဲ့ယုံကြည်ရာဆိုတဲ့တခြင်းလေးဖြစ်ပါတယ်။ ဒီတချင်းလေးကိုကျွန်မ YouTube မှာနားထောင်တော့ YouTube ကမှတ်ချက်တစ်ခုမှာတော့မြန်မာနိုင်ငံသားတွေအားလုံးယုံကြည်ရာပန်းနိုင်အမြန်ဆုံးရောက်ရှိနိုင်ပါစေတဲ့ဆုတောင်းပေးထားတာပါ Guitar Guru မြန်မာဆိုတဲ့ဒီ YouTube အကောင့်မှာဆုတောင်းပေးထားတာဖြစ်ပါတယ်အားလုံးဒီသတင်းလေးကိုရင်းနှီးပြီးနားဆင်ခံစားနိုင်ပါစေနော်။
ရှုံနေမှုတွေများစွာနေဆက်နေ။တောင်းကမိတော့ကြမှာလောင်ပေလို့။တန်တရားတွေများစွာကောင်းနေမှာပြင်းနေ
ရတဲ့ချင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဗီဒီယိုမြန်မာပိုင်းဒေါ်လာရှင်ရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါသေးတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ဗီဒီယိုမြန်မာပိုင်း Facebook စာမျက်နှာကနေပြောလဲထုတ်လွှင့်ချိန်နဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါသေးတယ်။ရင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလိုကျွန်တော်တို့ VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာလည်းတွားပြီးတော့နားထောင်နိုင်ပါတယ်။ကျွန်တော်တို့ရဲ့ Internet စာမျက်နှာလိပ်စာကတော့ bamis.voanews.com ဖြစ်ပါတယ်။ကျွန်မအေးသနာကြောပါ။ VOA ကိုလည်းစာရေးကြပါအောင်နော်။ဒေါ်ရရှင်နဲ့အားလုံးရှင်လင်းချမ်းမြေကြပါစေရှင
်။
အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးပါပါ။မြန်မာနိုင်ငံမှာစစ်တပ်နဲ့ရဲကအကြမ်းဖက်ဖြိုခွဲတဲ့အတွက်ရှင်နီနီကတည်ဆုံခဲ့တဲ့လူပေါင်း100ကျော်တဲ့ကတချို့ကိုတနင်္ဂနွေနေ့မှာဇာပနာအခမ်းအနားတွေပြုလုပ်ခဲ့ကြရမှာ။ဘကုန်းမှာပြုလုပ်တဲ့အခမ်းအနားတစ်ခုကိုအာဏာပိုင်တွေဘက်ကပိတ်ခတ်မှုတွေလုပ်ခဲ့တာနဲ့ပတ်သက်ပြီးအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြင်းပြင်းထန်ထန်ရှောင်ချလိုက်ပါတယ်။ရှင်နီနီကမြန်မာစစ်တပ်ကတမရော်နဲ့အခမ်းအနားကျင်းပခဲ့တယ်လို့မြန်မာပြည်သူတွေကလည်းစစ်တပ်အာဏာသိမ်းတာကိုဆန့်ကျင်တဲ့တော်လှန်ရေးနဲ့ထိမ့်မှန်ပြည်နယ်နဲ့တိုင်းတွေမှာကျင်းပခဲ့ကြတာဖြစ်ပါတယ်။ဒါကိုစစ်တပ်နဲ့ရဲတွေကပြစ်ခတ်ဖြိုခွဲမှုကြောင့်လူပေါင်း114ယောက်ထက်မနည်းသေဆုံးခဲ့ရတာကြောင့်ဒါဟာစစ်တပ်အာဏာသိမ်းပြီးချိန်ကစလို့လူအများဆုံးသေဆုံးခဲ့ရတဲ့နေ့ဖြစ်ပါတယ်။ဗကုကအသက်20ရွယ်ကျောင်းသားလေးတဲမမောင်ရဲ့ဇာပနာကျင်းပနေချိန်မှာအခုလိုပြစ်ခတ်ဖြိုခွဲခံရတာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးကတည်းကတရက်အတွင်းဆန္ဒပြပြည်သူ100ကျော်တေဆုံးမှုတွေစနေနေ့မှာကြုံခဲ့ရပေမဲ့တနင်္ဂနွေနေ့မှာလည်းဆန္ဒပြမှုတွေဆက်ပြီးရှိနေသလိုစစ်တပ်နဲ့ရဲတွေကလည်းညအချိန်အထိပါဆက်ပြီးခြေအစ်စ်တွေနဲ့ပြစ်ခတ်နှိမ်နှင်းနေစေပါတတိယမှာတနင်္ဂနွေနေ့ည9:00လောက်က
ခြေစစ်
တွေအတွင်းစနိုက်ပါလက်ဖြောင်းကြံသားတွေကချောင်းမြောင်းပြစ်ခတ်နေတာကိုလူမှုမီဒီယာတွေမှာ live တင်ထားတာပါတနက်ထိမှန်သူတွေပါရှိနေပြီးတေဆုံးမှုရှိမရှိတော့မသိရသေးပါဘူးမြန်မာပြည်သူတွေရဲ့ငြိမ်းချမ်းစွာဆန္ဒပြမှုတွေကိုတကယ်ချီအစ်စ်တွေနဲ့ဖြိုခွဲမှုဟာ တရမလက်ခံနိုင်စရာမရှိကြောင်းနဲ့မြန်မာစစ်တပ်အနေနဲ့အရက်သားတွေပေါ်မှာအကြမ်းဖက်ဖြိုခွဲမှုတွေချက်ချင်းရပ်တန့်ဖို့ဂျပန်အစိုးရကထပ်ပြီးပြင်းပြင်းထန်ထန်တိုက်တွန်းလိုက်ပါတယ်။တနင်္လာနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းဘေးအန္တရာယ်မျိုးမျိုးကနေကင်းဝေးနိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်မျိုးသက်ပါ။
This program has come to you from